Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VO American တိုင်ရန်2019ခုနှစ်ဒီဇင်ဘာလ14ရက်ဇာတာပတိနေ့ညဘက်အစီအစဉ်လေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီ10:00နာရီအထိလိုင်းနံပါတ်24 25 32နဲ့58တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့ပြည်ထောင်စုအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကကျောင်းဝင်နှောက်ယှက်ခဲ့တယ်လို့ဆွဆဲနေရတယ်ကိုရုရှားသမ္မတကဒီနေ့ပဲပြချလိုက်ပါတယ်။ရခိုင်ပြည်နယ်မှာမြန်မာလူမျိုးတပ်ဖွဲ့တွေရဲ့စစ်စင်ရေးစတင်တဲ့ပထမတလအတွင်းတည်ဆုံးသူဝင်ကြရေးတွေက6,900ထက်မနည်းရှိခဲ့တဲ့အကြောင်း MSF ဖွဲ့ကပြောလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တငီထိုင်နေသူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့ Riders သတင်းတောင်2ဦးနဲ့ပတ်သက်လို့ကုလသမဂ္ဂတွင်းမှုချုပ်ပြောတာကတော့
It is clearly a concern in relation to the erosion of press freedom in the country. But let's be frank, my main concern.
ဒီလိုနိုင်ငံတကာရဲ့စိုးရိမ်ပူပန်မှုတွေနဲ့ပတ်သက်လို့သတင်းတွေအပြီးမှာတင်ပြသွားဖို့ရှိပါတယ်။တခါတရုတ်နဲ့မြန်မာနှစ်နိုင်ငံလူဝင်မှုနဲ့ပတ်သက်ပြီးတော့ဒီဖမ်းဆီးထိန်းသိမ်းခြင်းခံရတဲ့နိုင်ငံသားတွေအလဲလဲလုပ်တဲ့အကြောင်းတွေကိုလည်းတင်ပြဖို့ရှိသလိုမြန်မာနိုင်ငံမှာဒီမြေမြုပ်မိုင်းနဲ့ပတ်သက်တဲ့အကြောင်းတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့ပတ်စင်ကဏ္ဍတွေကိုကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးတိုက်တို့ပြောပြပေးပါအောင်ဗျာ
။ PN နဲ့ American သမ္မတရွေးကောက်ပွဲမှာရုရှားကကျောင်းဝင်နှောက်ယှက်ခဲ့တယ်လို့ဆွဆဲနေရတယ်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့ပဲပယ်ချလိုက်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပြင်ပတိကသမ္မတဖြစ်တရားဝင်မှုကိုထုံးနဲ့တက်ခဲ့ဖို့ဆွဆဲချက်တက်တက်သာဖြစ်ကြောင်းလည်းပြောဆိုလိုက်ပါတယ်။နိုင်ငံဆက်ဆံရေးပုံမှန်ပြန်ဖြစ်မယ်လို့မျှော်လင့်ကြောင်းလည်းမော်စကိုမြို့တော်မှာဒီကနေ့ပြုလုပ်ခဲ့တဲ့နှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာရုရှားသမ္မတကပြောဆိုလိုက်တာပါ။အမေရိကန်ထောက်လိုင်းအေဂျင်စီတွေကတော့အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ကိုယ်စားလှယ်လောက်ဟီလာရီကလင်တန်ကိုသမ္မတလောက်ထရန့်ကအနံ့ယူနေအောင်ကျောင်းဝင်ကူညီရေးလိုရတဲ့ကိုရုရှားသမ္မတကိုယ်တိုင်ညွှန်ကြားခဲ့တယ်လို့ယုံကြည်ထားကြပါတယ်။လည်းနဲ့ထိန်းချုပ်ရေးစာချုပ်တွေနဲ့ပတ်သက်လို့ရုရှားကဆက်လက်လိုက်နာဆောင်ရွက်သွားမှာဖြစ်ပေမဲ့အမေရိကန်ကသဘောတူညီချက်တွေကနေလွတ်ထွက်သွားမှာကိုစိုးရိမ်ကြောင်းလည်းမစ္စတာပူတင်ကပြောဆိုခဲ့တာပါ။အမေရိကန်နဲ့အပြိုင်ဆက်လက်နဲ့တက်ဆင်မှုတွေမဖြစ်စေဘဲရုရှားနိုင်ငံကစစ်ရင်အားတောင့်တင်းအောင်ကြိုးပမ်းသွားမှာဖြစ်ကြောင်းလည်းပြောဆိုသွားပါတယ်။မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့အမေရိကန်ကအင်အားသုံးဖြစ်ရှင်းမဲ့စီစဉ်ဟာစိုးရတဲ့အကျိုးဆက်တွေကျင့်ဝတ်နိုင်တယ်လို့လည်းပြောဆိုခဲ့တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်ပေါ်လက်မခံကြောင်းပြောဆိုပေမဲ့ဒီလိုလို့အောင်အမေရိကန်ကစခဲ့တာလို့လည်းပြစ်တင်ပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံနဲ့ပတ်သက်လို့ပြောဆိုရမှာတော့နိုင်ငံရေးအရပြိုင်ဆိုင်မှုရှိတဲ့စစ်ရေးတစ်ခုရှိဖို့လိုအပ်ကြောင်းဒေသရှင်းလင်းပွဲမှာရုရှားသမ္မတကပြောဆိုသွားတယ်လို့ရှင်းနေတဲ့ရွေးကောက်ပွဲကျင်းပတဲ့အခါညညွတ်တဲ့ရုရှားပါတီကနေရှင်ပြိုင်မယ်အစားတတိပုဂ္ဂလဖြစ်ရှင်ပြိုင်သွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါသမ္မတပူတင်ကဝန်ကြီးချုပ်ဖြစ်နေရောသမ္မတဖြစ်နေပါရုရှားနိုင်ငံအကြီးအကဲဖြစ်1999ခုနှစ်ကတာဝန်ယူလာခဲ့တာဖြစ်ပြီး2024ခုနှစ်ထိတာဝန်ယူနိုင်ဖို့ရှင်းနေရွေးကောက်ပွဲမှာပြန်လည်ရွေးကောက်မယ့်အစီအစဉ်ကိုလည်းပြီးခဲ့တဲ့သတင်းပတ်ထက်မှာပဲကြေညာကြေညာထားတာဖြစ်ပါတယ်
ကမ္ဘာတစ်လွန်းနဲ့အရှေ့လေပိုင်းဒေသတွေမတိမငြိမ်ဖြစ်စေရေးအီရန်ရဲ့လုပ်ရက်တွေကိုဒီကနေ့ကြားသာပရင်းနေ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေလေးကပြောဆိုမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်ကိုယ်စားလှယ်အဖွဲ့ကပြောဆိုထားပါတယ်အမေရိကန်ပြည်ထောင်တရုတ်ပြင်သစ်ရုရှားဂျာမနီတို့နဲ့အီရန်ကြားရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုအီရန်ဘက်ကလက်တွေ့ဆောင်ရွက်မှုအပေါ်ကုလရဲ့အစင်ခံစာနဲ့ပတ်သက်ပြီးတန်မတ်ကြီးဟီလေးကပြောဆိုမှာဖြစ်ပါတယ်။နျူကလ িয়ার ထိပ်ဖူးသေးဆောင်နိုင်တဲ့ပယ်ရင်တပ်ဒုံးကျည်စမ်းသပ်မှုတွေကိုအီရန်ဘက်ကမလုပ်ဖို့လဲတိုက်တွန်းထားတာပါ။အီရန်ဘက်ကနိုင်ငံတကာဂရိကဝတ်အတိုင်းလိုက်နာမှုမရှိဘဲသူ့ရဲ့ဆောင်ရွက်ချက်တွေကိုဖုံးကွယ်ဖို့ကြိုးစားတဲ့မငင်းနိုင်တဲ့အထောက်အထားတွေကိုတန်အမတ်ကြီးကပြသမှာဖြစ်တယ်လို့လည်းအကျိုးထုတ်ထားတဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်သမ္မတဟောင်းဘရက်ကိုဘားမားလက်ထက်ကအီရန်ရဲ့နျူကလ িয়ার လက်နက်စမ်းသပ်မှုမလုပ်ရေးအကောင်းဆုံးနည်းလမ်းအဖြစ်ချုပ်ဆိုထားတဲ့အီရန်နျူကလ িয়ার သဘောတူစာချုပ်ကိုလက်ရှိသမ္မတဒေါ်နယ်ထရန့်ကပယ်ချထားတာပါ။အီရန်ရဲ့ပယ်တင်းတပ်ဒုံးကျည်စမ်းသပ်မှုတွေကိုတော့အမေရိကန်အစိုးရ20လုံးလက်တင်မခံခဲ့ပါဘူး။အီရန်ဘက်ကတော့နျူကလ িয়ার လက်နက်စမ်းသပ်နေတာမဟုတ်ဘဲကာကွယ်ရေးအတွက်ဒုံးကျည်စမ်းသပ်မှုကိုလုပ်ခွင့်ရှိတယ်လို့ပြောဆိုနေပါတယ်ရှင်။
အမေရိကန်ပြည်သူအယ်ဘာမားပြည်နယ်ကိုစားပြုတက်တက်တော်အမတ်နေရာအတွက်ကျင်းပခဲ့တဲ့အထူးရွေးကောက်ပွဲမှာ Republican Party ကနေရှင်ပြန်ခဲ့တဲ့ Raimo အနေနဲ့ရှုံးနိမ်ကြောင်းလက်ခံပြီးမှန်ကန်တဲ့လမ်းစဉ်ကိုလိုက်ဖို့ Democrat ကိုယ်စားတော်ကြုံစာတိုက်တွန်းလိုက်ပါတယ်။ ဒီငနေ့ကယူကပွဲမှာဒီမိုကရက်ကိုယ်စားဂျွန်စ်ကထောက်ခံမဲ့ 49.9 ရာခိုင်နှုန်းပြိုင်ဘက်ဖြစ်တဲ့မိုးကတော့ 48.4 ရာခိုင်နှုန်းရရှိခဲ့ကြတာပါ။ယူကပွဲမှာအနိုင်ရသွားတဲ့ဂျွန်စ်ကတော့နိုင်ကျင်မှုတွေကိုကုစားမဲ့အချင်းဖြစ်ကြောင်းလည်းပြောဆိုသွားပါရဲ့။ Republican ကိုယ်စားမိုးကတော့စစ်တပ်နဲ့ပြည်နယ်ရင်းကမဲယုံတချို့မှာမဲရီတွဲမှုတွေအပြီးမတတ်သေးသလိုပြည်နယ်ဆွေးရကမဲရက်လက်ကိုအတိပြုမဲ့အချိန်ထိသူ့ရဲ့စီရင်ဖွဲ့ကစောင့်ဆိုင်နေစေဖြစ်တဲ့အကြောင်းဗီဒီယိုမှတ်တမ်းတစ်ခုထုတ်ပြန်ပြောဆိုခဲ့တာပါ။မဲအားလုံးရေတွက်ပြီးပြည်နယ်ဆွေးရကအတိပြုရမယ့်လုပ်ငန်းစဉ်ကတော့တရင်နှစ်ပတ်လောက်ကြာမြင့်မှာဖြစ်ပါတယ်။အဲဘာမှပြည်နယ်ရွေးကောက်ပွဲမှာမဲရက်လက်ဟာ 3.5 ရာခိုင်နှုန်းသာကွာခြားခဲ့ရင်မဲရီကိုပြည်ရီတွက်ခွင့်ရှိပေမဲ့အခုနောက်ဆုံးရလဒ်တီရဒီမိုကရက်ကိုယ်စားဂျွန်စ်ကသတ်မှတ်ချက်တဲ့ကျော်လွန်တဲ့ရေတွက်နဲ့အနိုင်ရရှိထားတာပါ။အဲဘာမှပြည်နယ် Republican Party ဥက္ကဋ္ဌ Terry Latham ကတော့မဲရီကိုပြန်လည်ရေတွက်ဖို့ထောက်ခံမှာမဟုတ်တဲ့သဘောမျိုးမနေ့ကကပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ Republican Party ဝင်အနေနဲ့ရလဒ်ပေါ်စိတ်ပြတ်မိပေမဲ့ရွေးကောက်ပွဲဟာအဆုံးသတ်သွားပြီဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။ဆူဝါရှင်နယ်အောင်သူဖြစ်တဲ့ဂျွန်စ်အနိုင်ရလိုက်တာအယ်ဘာမားပြည်နယ်မှာ1992ခုနှစ်ကစလို့ပထမဆုံးအကြိမ်ဖြစ်ဒီမိုကရက်ပါတီကအောင်ပွဲခံနိုင်ခဲ့တာလည်းဖြစ်ပါတယ်
။ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်ကအဓိကရဲတင်တန်းချောင်းဝင်တစ်ခုအတွင်းအသေးခံဗုံးခွဲသမားတဦးဒီကနေ့ဖောက်ခွဲတိုက်ခတ်ခဲ့ရကလူ18ဦးထက်မနည်းသေဆုံးပြီး15ယောက်ဒဏ်ရာရခဲ့ပါတယ်။ဆိုမာလီရဲတပ်ဖွဲ့ထူထောင်တဲ့84နှစ်ပြည့်အချိန်အမှတ်စစ်ရေးပြအခမ်းအနားအတွက် General Kahiya ရဲတင်တန်းချောင်းမှာရဲတပ်ဖွဲ့ဝင်တွေလေ့ကျင့်နေစဉ်ရဲအယောင်ဆောင်ဝင်ရောက်လာသူတဦးကဒီကနေ့အစောပိုင်းမှာပဲဖောက်ခွဲတိုက်ခိုက်တာပါအသေးခံဘုံးခွဲသူဟာရဲတင်တန်းချောင်းဝင်တဲမှာတညအိတ်ခဲ့သလားဆိုတာကိုသိနိုင်ဖို့စုံစမ်းစစ်ဆေးနေတယ်လို့ရဲယာရှိတဦးက VOA ကိုပြောပါတယ်ဒါပေမဲ့လည်းနိုင်ငံပိုင်ဆိုမာလီသတင်းဌာနကတော့အကစားဝတ်စုံဝတ်ထားတဲ့တိုက်ခိုက်သူဟာလူနေရပ်ကွက်တစ်ခုတည်းကနေရောက်လာပြီးအသေးခံဘုံးခွဲခဲ့တာလို့ပြောဆိုခဲ့တာပါ။အယ်ရှာဘတ်အစ္စလမ်စစ်သွေးကြွအဖွဲ့ကတော့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းကြေညာခဲ့ပြီးရဲတပ်ဖွဲ့ဝင်28ဦးသေဆုံးကြောင်းပြောဆိုပါတယ်။ Africa Union ငင်းချင်ရေးထိမ့်သိမ်းရေးတပ်ဖွဲ့တွေနဲ့ဆိုမာလီယာတပ်ဖွဲ့တွေကတိုက်ထုတ်ခဲ့တဲ့အချိန်2012ခုနှစ်အထိအယ်ရှာဘတ်စစ်သွေးကြတွေဟာမိုဂါဒီရှုမြို့တော်ကိုထိန်းချုပ်ထားခဲ့ကြတာပါ။အစိုးရကိုဖယ်ရှားပြီးတင်းကျပ်တဲ့အစ္စလာမ်အုပ်ချုပ်မှုကိုကျင့်သုံးဖို့ကြိုးစားနေတဲ့စစ်သွေးကြအုပ်စုဟာအစိုးရအပြင်စစ်တပ်နဲ့အရက်သားတွေကိုပါမကြခဏဘုံးခွဲတိုက်ခိုက်နေတာဖြစ်ပါတယ်ရှင်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလမ်းမီတာ190 kHz 1905လို့လည်းပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းတဲ့စစ်ဆင်ရေးတွေစတင်တဲ့ပထမတစ်လအတွင်းတည်ဆုံးသူရိုဟင်ဂျာမွတ်စလင်အရေအတွက်ဟာ6,900ထက်မနည်းရှိခဲ့ကြောင်းနယ်စည်းမခြားဆရာဝန်များအဖွဲ့ MSF ကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကထွက်ပြေးပြီးဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာခိုးလုံနေတဲ့ရိုဟင်ဂျာတွေကိုမေးမြန်းပြုစုထားတဲ့စစ်တမ်းကိုဒီကနေ့ထုတ်ပြန်ရမှာစစ်စရနိုင်ငံဂျနီဗာခြေဆိုင်နိုင်ငံကအကူအညီပေးရဖို့ဖြစ်တဲ့ MSF ကခံမှန်းပြောဆိုခဲ့တာပါ။တည်ဆုံးသူတွေရဲ့အသက်9နှစ်အရွယ်ကလေးငယ်အနည်းဆုံး930ပါဝင်ကြောင်းလည်းပြောဆိုထားပါတယ်။ MSF ဖွဲ့ရဲ့စစ်ဘက်ဆိုင်ရာညွှန်ကြားမှုစစ်နေဝန်ကတော့စစ်တပ်ကောက်ရီယာမှာတည်ဆုံးသူမိသားစုအရေအတွက်ကိန်းဂဏန်းအပေါ်မှာလာမကတည်ဆုံးဒဏ်ရာရခဲ့အောင်အကျဉ်းဖက်ခံရတဲ့ပုံစံကိုကြားသိခဲ့ရတာတုံ့လုံးစရာဖြစ်ရတဲ့အကြောင်းပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကလူမျိုးရေးကင်းစကန်30လောက်ကိုဩဂုတ်လ25ရက်နေ့ကစီးနင်းတက်ခတ်ခဲ့တဲ့ ERS ရဲ့ဆွေးနွေးအုပ်စုကိုလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေမှာမြန်မာစစ်တပ်ဟာလူ့ခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်ကဆွဆဲထားကြတာပါ။မြန်မာစစ်တပ်နဲ့လက်နက်ကန်အရေးသားတွေဟာတပ်ဖြတ်မှုအာဏာပြချင်းမှုရိုင်းကုန်မိရှုမှုတွေကျွလွန်ကြပြီးရိုဟင်ညာ6သိန်းကျော်ကလည်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရကြောင်းလူခွင့်ရေးအဖွဲ့ကလည်းပြောဆိုထားကြပါတယ်။မြန်မာအာဏာပိုင်ကတော့စစ်စင်ရေးတွေအတွင်းလက်နက်ကန်ဆွဲရောက်400နီးပါးကိုအသေးဖမ်းဆီးမိကြောင်းပြောဆိုထားတာပါ။လူခွင့်ရေးချိုးဖောက်မှုတွေကျွလွန်ခဲ့တယ်လို့စစ်ဆွဲချက်တွေထွက်ပေါ်လာရကစုံစမ်းစစ်ဆေးရေးအဖွဲ့တစ်ဖွဲ့ပြီးစစ်ဆေးခဲ့တဲ့မြန်မာစစ်တပ်ကတော့နိုင်ငံကနဲ့လူခွင့်ရေးဖွဲ့တွေကဆွဆွဲနေသလိုလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတာမရှိကြောင်းနဲ့လူမျိုးရေးတပ်ဖွဲ့တွေကဥပဒေနဲ့ညီတာဆောင်ရွက်ခဲ့ကြောင်းတွေ့ရှိချက်တွေကိုအစိုးရခန်းစာထုတ်ပြန်မှာပြောဆိုထားပါတယ်
။ဂျပန်နိုင်ငံကိုအလဲအပခီးအဖြစ်ရောက်နေတဲ့သမ္မတဦးထင်ကျော်ဟာဒီကနေ့မှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဆွေးနွေးခဲ့ကြပါတယ်။ တွဲဆောင်ရမှာမြန်မာနိုင်ငံဖွံ့ဖြိုးရေးနဲ့နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းဒီကနေ့တွဲဆောင်မှုအပြီးတူချိုမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတဦးထင်ကျော်ကအခုလိုပြောဆိုလိုက်ပါတယ်
။မိမိတို့ဆွေးနွေးမှုမှာနှစ်နိုင်ငံကြားစီးပွားရေးပူးပေါင်းဆောင်ရွက်ရေးမြင့်တင်ရန်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းများနဲ့လူစွန်းအားအရင်းအမြစ်ဖွံ့ဖြိုးတိုးတက်ရေးကဏ္ဍများမှာဂျပန်နိုင်ငံကအကူအညီပေးရလျက်ရှိတဲ့ကိစ္စရပ်များနဲ့မြန်မာနိုင်ငံငင်းကြိုင်းလုပ်ငန်းစဉ်မှာဂျပန်နိုင်ငံနေနဲ့ဆက်လက်အကူအညီပေးရတဲ့ကိုဆွေးနွေးခဲ့ကြပါတယ
်ဂျပန်နိုင်ငံကလုပ်ငန်းရှင်တွေမြန်မာနိုင်ငံမှာပုံမလာရောက်ရင်းနှီးမြှုပ်နှံလုပ်ကိုင်အောင်ဂျပန်ဝန်ကြီးချုပ်ကိုတိုက်တွန်းဖို့ပြောကြားခဲ့ကြောင်းလည်းသမ္မတဦးထင်ကျော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်ဂျပန်ဝန်ကြီးချုပ်ကတော့ရခိုင်ပြည်နယ်ကလူအခွင့်အရေးပြဿနာတွေလူသားချင်းစာနာထောက်ထားရမယ့်အခြေအနေတွေနဲ့ပတ်သက်လို့ဂျပန်ရဲ့စိုးရိမ်ပူပန်မှုတွေကိုပြောကြားခဲ့တဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။တချိန်တည်းမှာပဲမြန်မာစိုးရရဲ့ကျူးပန်းမှုတွေနဲ့အောင်မြင်မှုတွေရဲ့အရေးပါမှုတွေကိုလည်းအလေးထားပြောကြားခဲ့ကြောင်းဂျပန်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။တနင်္ဂနွေကောက်ဆောင်နေ့တွေ့ဆုံရမှာဒေတာတွင်ချင်းချောက်မှုတစ်ဖြစ်နေတဲ့မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့သလိုမြောက်ကိုရီးယားအပေါ်အပြစ်ခံဆုံးဆက်လက်ဖိအားပေးသွားဖို့လိုအပ်ကြောင်းမြန်မာနဲ့ဂျပန်ခေါင်းဆောင်တို့ကြားလက်ခံခဲ့ကြတယ်လို့လည်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောဆိုခဲ့ပါတယ်မြန်မာသမ္မတဦးထင်ကျော်ဟာဂျပန်နိုင်ငံမှာဒီဇင်ဘာလ12ရက်နေ့ကနေ15ရက်နေ့အထိကျင်းပနေတဲ့ကမ္ဘာလုံးဆိုင်ရာကျန်းမာရေးဆွေးနွေးပွဲကိုတက်ရောက်ဖို့ဂျပန်ကိုရောက်ရှိနေတာဖြစ်ပါတယ်ရှင
်ကမ္ဘာတစ်ဝန်းမြေမြိုင်းပိုင်းအသုံးပြုမှုတွေတိတ်မရှိပါဘူးမြေအာဖဂန်နစ္စတန်လီဗျာယူကရိန်းနဲ့ယမန်နိုင်ငံတွေကတပ်ဖွဲ့တွေကြောင့်တည်ဆုံးသူရေအတွက်ဟာနှစ်နှစ်ဆက်တိုက်ဆက်လက်မြင်းမာနေစေဖြစ်ကြောင်းနိုင်ငံတကာမြေမြုံပိုင်းအသုံးပြုမှုတားဆီးရေးလှုပ်ရှားမှုဖွဲ့ ICBA ရဲ့အစိုးရကစားသစ်ကဖော်ပြပါရတယ်။တည်ဆုံးသူ2089ယောက်ပါဝင်2016ခုနှစ်တည်းမြေမြုံပိုင်းတန်တင်သူစုစုပေါင်း1605ဦးရှိခဲ့ကြောင်းအစိုးရကစားမှဖော်ပြထားတာပါ
။တောင်ကိုရီးယားမှာအမေရိကန်ရဲ့မစ်ဆိုင်းထုတ်ရန်ကာကွယ်ရေးစနစ်ချထားဖို့ဆုံးဖြတ်ခဲ့တဲ့အတွက်တရုတ်နိုင်ငံနဲ့မပြေမလည်ဖြစ်နေတာတွေကိုကုစားဖို့ကြိုးစားတဲ့အနေနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့တရုတ်သမ္မတရှီဂျင်းပင်တို့ဘေကျင်းမြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်ထဲတောင်ကိုရီးယားနိုင်ငံမှာချထားတဲ့တပ်အစစ်မြင့်ဒုံခွင်ထုံးစနစ်နဲ့ပတ်သက်လို့မပြေမလည်ဖြစ်နေတာတွေကိုကြော်လွှားဖို့အောက်တိုဘာလတည်းသဘောတူညီခဲ့ပြီးတဲ့နောက်ဆက်တွဲအဖြစ်ဘေကျင်းမြို့တော်ပြည်သူ့ခမဆောင်မှာခေါင်းဆောင်လျောက်တွေ့ဆုံခဲ့ကြတာဖြစ်ပါတယ်ရှင်။
ထိတ်တန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ bambi.voanews.com မှာရောကျွန်တော်တို့ VOA ရဲ့ Facebook ဆာမျက်နှာကပါတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်သွားပါမယ်။ Writers သတင်းဌာနကမြန်မာသတင်းနောက်နှစ်ဦးဖမ်းဆီးခံရတာနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်ကြာဆင်းလာတဲ့အပေါ်မှာစိုးရိမ်တယ်လို့အခုသတင်းနောက်တွေဖန်ဆီးမှုကရခိုင်ပြည်နယ်တွင်ဖြစ်ပွားခဲ့တဲ့ဆိုးရွားလာတဲ့လူအခွင့်အရေးချိုးဖောက်မှုအခြေအနေတွေနဲ့လည်းဆက်ဆက်နေနိုင်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကဒီကနေ့ပြောဆိုလိုက်ပါတယ်ရိုဟင်ညာဒုက္ခသည်အကြတဲ့ကိုနိုင်ငံတကာကဝိုင်းဝန်းကူညီဖြည့်ရှင်းပေးဖို့ကိုလည်းမစ္စတာဂူတာရက်စ်ကထပ်မံတိုက်တွန်းလိုက်ပါတယ်မက်ကင်ဖြူတွေကပြည်စုံကိုပြောပြမှာပါ
ရခိုင်ပြည်နယ်အတွင်းဖြစ်ပျက်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့သတင်းရယူဖို့ကြိုးစားကြတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းတောင်နှုတ်ဦးကိုအစိုးရကဖမ်းဆီးလိုက်တာဟာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးစိုးရိမ်စရာဖြစ်တယ်လို့ဒီသတင်းတောင်နှုတ်ဦးအတွက်လည်းစိုးရိမ်မကင်းဖြစ်ရပါတယ်လို့ကုလသမဂ္ဂအတွေ့အကြုံချုပ်အန်တိုနီယိုဂူတာရက်စ်ကဒီကနေ့ဂျပန်နိုင်ငံတိုကျိုမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်။အခုသတင်းသမားတွေဖမ်းဆီးခံရတာဟာရခိုင်ဒေသလူခုရေးချိုးဖောက်မှုအခြေအနေတွေနဲ့လည်းဆက်ဆက်နေနိုင်တာကြောင့်မြန်မာနိုင်ငံရဲ့ပတ်သက်တဲ့သူ့ရဲ့အဓိကစိုးရိမ်ချက်ကတော့ဒီရခိုင်ပြည်နယ်အတွင်းရိုဟင်ဂျာဒုက္ခသည်တိမ်းတဲ့ချီထွက်ပြေးရတဲ့အထိဖြစ်ခဲ့တဲ့စိုးရတဲ့လူခွေချိုးဖောက်မှုအခြေအနေတွေပဲဖြစ်တယ်လို့ Mr. Guterres ကပြောပါတယ
် It is clearly a concern in relation to the erosion of press freedom in the country but let's be frank my main concern is in relation to the dramatic violations of human rights that occurred in the country
တိုင်းမှာဒရင်းမီဒီယာလွတ်လပ်ခွင့်ကျဆင်းလာတဲ့ကိစ္စကစိုးရိမ်ကြပါဒါပေမဲ့ပုံမှန်လင်းလင်းပဲပြောရရင်တော့ကျွန်တော်တို့ရဲ့အဓိကစိုးရိမ်ချက်ကလူပေါင်း6သိန်းကျော်တိုင်းပြည်ရဲ့ကနေပြီးတော့ထွက်ပြေးခဲ့ရတဲ့ဖြစ်ခဲ့တဲ့ဒီနိုင်ငံတွင်းကစိုးရွားလာတဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့အဓိကစိုးရိမ်မကင်းဖြစ်ရပါတယ်အခုသတင်းကြောက်တွေဖန်ဆီးခံရတဲ့အကြောင်းရင်းကလည်းဒီကိစ္စနဲ့ဆက်ဆက်ကောင်းဆက်ဆက်နေနိုင်ပါတယ်လူတွေအများပြဒုက္ခရောက်နေရတဲ့ဒီဖြစ်ရဆိုးကြီးနဲ့ပတ်သက်ပြီးတော့သူတို့မြင်တွေ့နေရတာတွေကိုသတင်းယူရင်းနဲ့ဒီသတင်းတောက်တွေဖမ်းဆီးခံခဲ့ရတာကြောင့်ပါ
နိုင်ငံတကာတိုင်းဝိုင်းအနေနဲ့အခုဖမ်းဆီးခံထားတဲ့သတင်းတောက်တွေပြန်လည်လွတ်မြောက်ရေးအတွက်သာမကသူတို့ကိုဖမ်းဆီးထားတဲ့အကြောင်းရင်းတွေကိုပါဖော်ထုတ်နိုင်အောင်ကြိုးစားကြဖို့လဲ Mr. Guterres ကတိုက်တွန်းပြောဆိုခဲ့ပါတယ
် I think it's important that the international community does everything possible to allow not only for the journalists to be released and the freedom of press is very important but also to allowallow for those reasons that might justify or might not justify. ရင်းမြစ်ကြလူလာခွင့်ကရေးကြည့်ပါရယ်။ဒါကြောင့်မလို့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ခုလိုဖမ်းဆီးခံထားတဲ့သတင်းတောက်တွေပြန်လည်လွတ်မြောက်ရေးအတွက်တက်တယ်နဲ့များဝင်ဝင်ဆောင်ရွက်သွားဖို့ရေးကြည့်ပါရယ်။ဒါတင်မကဒီလူတွေဖမ်းဆီးခံရတဲ့အကြောင်းရင်းကိုလည်းဖော်ထုတ်ဖို့လိုပါရယ်။ဆိုလိုတာကဒုက္ခသည်တွေအတွက်လူသားချင်းစာနာမှုကူညီရေးချီရောက်ပေးနိုင်ရလား။အကြမ်းဖက်မှုတွေကိုထိထိရောက်ထိကျုံနိုင်ရလား။နှစ်ဖက်ပြန်လည်တင့်မြဲရေးနဲ့ဒုက္ခသည်တွေကိုတိတ်ခါရှိရှိနဲ့နေရပြန်နိုင်ရေးစောင့်ကြည့်တာတွေမလုပ်နိုင်အောင်ဟန်တားခံရတဲ့သဘောမျိုးဖြစ်နေပြီလား။
မြန်မာပြည်အခြေစိုက်ရိုက်တာသတင်းဌာနကသတင်းတော်နှစ်ဦးဖြစ်တဲ့ကိုတက်ဦးမောင်ခေါ်ကိုဝလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ဟာပြီးခဲ့တဲ့အင်္ဂါနေ့ညနေပိုင်းကဖမ်းဆီးခံခဲ့ကြရတာဖြစ်ပြီးတီဇဲ1923ခုနှစ်မြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်ဥပဒေပုံမှန်300နိုင်ငံတော်လုံခြုံရေးနဲ့အကျိုးစီးပွားကိုထိခိုက်စေရန်ရည်ရွယ်ချက်နဲ့သတင်းရယူတယ်ဆိုပြီးတော့သူတို့ကိုအရေးယူထားတာပါသူတို့ဟာကျန်းမာရေးပတ်ကဝင်ရှိနေတဲ့ရခိုင်ပြည်နယ်မှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ရဲတပ်ဖွဲ့ဝင်တချို့ကိုချင့်ကပ်စီယုံပြီးတော့သတင်းချက်လက်တွေရယူခဲ့ကြတယ်လို့အရေးကြီးလုံခြုံရေးဆော်ရွက်စရန်ထောက်ထားတွေကိုပြည်ပသတင်းဌာနတွေအထက်စုဆောင်းခဲ့တာကြောင့်ဖြစ်တယ်လို့မြန်မာပြည်ကြားရေးဝန်ကြီးဌာနကပုံထုနေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။အခုလိုသတင်းတောက်နှစ်ဦးဖမ်းဆီးရေးယူခံရတာနဲ့ပတ်သက်လို့ရန်ကုန်အမေရိကန်တန်ယုံနဲ့ EU ဥရောပသမဂ္ဂယုံတို့ကလည်းစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းထုတ်ဖော်ပြောဆိုထားပါတယ်။အခုဖမ်းဆီးမှုနဲ့ပတ်သက်လို့မြန်မာအစိုးရတာဝန်ရှိသူတွေအနေနဲ့ဖြည့်ရှင်းချက်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်။အလားတူနိုင်ငံတကာလူ့ကွင်ရေးအဖွဲ့တွေနဲ့သတင်းမီဒီယာအဖွဲ့အစည်းတွေကလည်းဒီသတင်းတော်နှစ်ဦးဖမ်းဆီးခဲ့ရတဲ့အပေါ်မှာအထူးစိုးရိမ်ကြောင်းနဲ့သူတို့ကိုအမြန်ဆုံးပြန်လွတ်ပေးဖို့တောင်းဆိုထားပါတယ်ရှင်
။မကင်ပြည်တွေပြောပြခဲ့တာပါ။အဖမ်းဆီးခံသတင်းတောက်တွေအရေးရခိုင်အရေးနဲ့ပတ်သက်လို့တင်ဆက်ပြီးအခုတခါတော့တရုတ်နဲ့မြန်မာဖမ်းဆီးထားသူတွေလွှဲပြောင်းတဲ့ကိစ္စတင်ပြပါမယ်။တရုတ်နဲ့မြန်မာနှစ်ဖက်လူဝင်မှုကြီးကြပ်ရေးဌာနတွေရဲ့သဘောတူညီချက်အရလူငယ်တဲ့နှစ်လေကနေခနေ့အကြည့်ပြည်တံကြခံရသူမြန်မာနိုင်ငံသားတောင်းကျော်ကိုတရုတ်နိုင်ငံဘက်ကပြန်လည်လွှဲပြောင်းပေးခဲ့ကြောင်းမူဆယ်မြို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနအကြီးတန်းအရာရှိတဦးကပြောပါတယ်တရုတ်နိုင်ငံဘက်ကနေ့စဉ်မြန်မာနိုင်ငံသား9000လောက်ဝင်ထွက်သွားလာနေပြီးတရုတ်နိုင်ငံမှာအလုလုကန်နေသူအနည်းဆုံး9000လောက်ရှိကြောင်းနေဆက်ဒေသကလူမှုရေးကူညီဆောင်ရွက်နေသူတွေကခန့်မှန်းထားပါတယ်ဒီကြောင်းနဲ့ပတ်သက်လို့ VOA သတင်းနောက်ကိုမိုးစောတင်ပြပါမယ်
ဟုတ်ကဲ့တရုတ်နဲ့မြန်မာနိုင်ငံသားတွေပြစ်မှုကျူးလွန်လို့ဖမ်းဆီးခံရရင်ပြစ်ဒဏ်ကျခံရပြီးတဲ့နောက်အမြန်ဆုံးပြန်လည်လွှဲပြောင်းပေးဖို့အတွက်နှစ်နိုင်ငံလူဝင်မှုကြီးကြပ်ရေးဌာနတွေက2016ခုနှစ်ဇွန်လကကျင်းပတဲ့အစည်းအဝေးမှာသဘောတူညီခဲ့တာဖြစ်ပါတယ်ဒီလိုသဘောတူပြီးချိန်ကစလို့ဒီနှစ်ဒီဇင်ဘာလ12ရက်နေ့အထိတရုတ်နိုင်ငံကပြန်လည်လွှဲပေးတဲ့မြန်မာပြည်သားဦးရေဟာ12000ကျော်ရှိကြောင်းမူဆယ်လာဝကခရိုင်ဦးစီးမှုဒုတိယညွှန်ကြားမှုဦးစောနိုင်ကပြောပါတယ်
ကျွန်တော်တို့ကျွန်တော်ရှီလီမျိုးပြည်တော်55ဦးအပါအဝင်ကျွန်တော်တို့ကျင်းတဲ့အပြည်တော်တွေပေါင်းတော့160ဦးအစုပေါ့160ဦးအဲ့တော့သူတို့စက်တင်ကပြောင်းခဲ့တဲ့ဆရာ26,666ပေါ့ဟိုအတင်90ကျွန်တော်လဲပြီးအခုပေါင်းကျွန်တော်1,955ဦးလဲပြီးတော့
ကျုံနိုင်ငံမှာဖမ်းဆီးခံရသူမြန်မာနိုင်ငံသားအများစုဟာအလုပ်လုပ်ကင်ခွင့်လက်မှတ်မရှိတာနဲ့နေကြော်တာတွေကြောင့်ဖြစ်ကြောင်းဦးစောနိုင်ကပြောပါတယ
်ဒါကြောင့်ကျွန်တော်တို့ဆီကမြန်မာရှီကောင်းတို့မှာတွေကကျုံနိုင်ငံမှာလောက်ကပေါင်းနေတဲ့အလုပ်ကျုပ်ကများတယ်လာတဲ့ကတော့ပြုံးနာခုတွေရအလုပ်လုပ်ကောင်လက်မရှိပါပဲကျွန်တော်အလုပ်လုပ်လို့ရတာဟုတ်ဘယ်လိုလဲမလဲမရှိတဲ့လူတွေကတန်းကြရတယ်နောက်ပတ်မတာတဲ့နေမျိုးကျော်လို့မျိုးဆော်ပြီးလုပ်လို့လည်းတန်းကြရမှာပဲဟုတ်တယ်အများဆုံးကျွန်တော်ဟိုချစ်ချုပ်တဲ့မှာနှစ်ပတ်ပဲကျွန်တော်ကတောင်းဆိုရင်တစ်ပတ်နဲ့တော့ပြည့်ပြီကျွန်တော်တို့မီးတို့ပါတော့ချားပါလို့ဒီကုန်ကူးကိစ္စတွေနောက်မီးတို့ကြတဲ့အားကျွန်တော်ကရှိပါဒါမီးတို့ဆော့တဲ့လဲတော့ဒီကုန်ကူးဒီကုန်ကူးတော့ဒီကုန်ကူးဆော့တဲ့လဲတော့ပါနော်
ဒီကာလအတွင်းမြန်မာနိုင်ငံကပြန်လည်လွှဲပြောင်းပေးတဲ့ပြည်တံကြခန့်ပြီးသူတရုတ်နိုင်ငံသားကတော့30ယောက်ခန့်သာရှိကြောင်းလဲပြောပါတယ်။မူဆယ်မျိုးကဂရုဏာပရာဟိတအတင်းဥက္ကဋ္ဌဦးတောင်ထွန်းကတရုတ်နိုင်ငံဘက်ကိုတွားရောက်အလုပ်လုပ်ကင်တဲ့မြန်မာပြည်သားဟာ9000လောက်ရှိကြောင်းခန့်မှန်းပါတယ်
။ဒီမှာတရက်တည်းကိုဝင်နေတာက4,000ရှိတယ်။အဲအနည်းဆုံးကျွန်တော်တချို့မသိနိုင်တဲ့ပေါက်တွေကနေခိုးပေါက်တွေကနေဝင်နေတာတွေရောအများကြီးရှိတယ်လေနော်။ဒီဝေးမှာတခါလေတော့ပြောမှုရယ်ဗျာပြောမှုတော့သူတို့အတိအကျတော့မဟုတ်ဘဲနဲ့ပေါ့နော်ဟိုဝင်နေထွက်နေတွားနေလာနေရတဲ့အလုပ်လုပ်တဲ့လူကြီးကဟိုထုတ်ပြန်ခြင်းမရှိတဲ့စီးရင်စရာအရာဆိုတော့8,000-9,000လောက်ရှိတယ်လို့တော့ပြောတယ်ဗျာ
မြန်မာနိုင်ငံသားအလုပ်သမားတွေဟာတရုတ်အလုပ်သမားတွေတဲ့ဈေးချူတာကြောင့်တရုတ်အလုပ်ရှင်တွေကခေါ်ယူတာဖြစ်ကြောင်းလဲသုံးသပ်ပါတယ်တရုတ်နိုင်ငံဘက်ကတွားရောက်အလုပ်လုပ်သူတွေဟာတင့်အချောတဲ့လုပ်ငန်းကြောက်သွေးလုပ်ငန်းအင်ဂျင်ကြောက်လုပ်ငန်းအထက်သားလုပ်ငန်း Jam Pione, a chat dina, Sibure Lunga, Solo Y Lunga, Bamban Lunga, Lesson Pisi, Tobore Lungane, Bantu Lunga, Sarari, Luga and Jara, Pipade.
ပထမဆက်ခွနခုနှစ်ကုံဆုံးတာနေပါပဲမြန်မာသတင်းသမားနေရအဖမ်းခံရတဲ့သတင်းနဲ့ကြုံရပါတယ်ကုံဆုံးတော့မယ်2019ခုနှစ်ထဲမြန်မာနိုင်ငံရဲ့သတင်းမီဒီယာလောကမှာအထက်အကျနဲ့စိန်ခေါ်မှုတွေပါဝင်ကြုံရပါတယ်တိုင်းပြည်တစ်ခုမှာအရေးကြီးတဲ့မန်တိုင်တစ်ခုအဖြစ်နိုင်ငံတကာကလက်ခံထားတဲ့သတင်းမီဒီယာတွေမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်လာဖို့ဘယ်လိုလိုအပ်ချက်တွေရှိနေပါလဲ VOA ရဲ့ဖုန်းနံပါတ်0923986986ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်
လာမယ့်စနေညာ VOE တရားရည်လိုင်းအစီအစဉ်မှာတော်ရရှင်တွေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့မြေမြုံမိုင်းအန်တီရဲ့ကိစ္စနားဆင်ရပါမယ်ကမ္ဘာပေါ်မှာပြီးခဲ့တဲ့နှစ်အတွင်းမြေမြုံမိုင်းအသုံးပြုခဲ့တဲ့နိုင်ငံနှစ်နိုင်ငံသာရှိခဲ့ပြီးအဲ့ဒီထဲမှာမြန်မာနိုင်ငံပါဝင်ကြောင်းမြေမြုံမိုင်းအသုံးပြုမှုဆိုင်ရာ 2019ခုနှစ်အစီရင်ခံစာမှာဖော်ပြလိုက်ပါတယ်မြန်မာနိုင်ငံအတွင်းကလူနည်းစုတိုင်းသားဒေသတွေမှာ မြေမြုံမိုင်းကြောင့်တိုက်ခိုက်ဒဏ်ရာရသူတွေကိုခြေတုလက်တုတပ်ဆင်ပေးနေရတယ်လို့မြေမြုံမိုင်းအန်ဒီရဲ့အသိပညာပေးမှုတွေဆောင်ရွက်နေရတဲ့အခြေအနေမှာအခုလက်ရှိမှာတော့ရခိုင်ပြည်နယ်ဘက်မှာမိုင်းအန်ဒီရဲ့တားဆီးရေးပညာပေးလုပ်ငန်းတွေတိုးချဲ့လာရပါတယ်။မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းတင်ပြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမွတ်စလင်တွေအများစုနေထိုင်ရာဒေသတွေမှာမြန်မာလုံခြုံရေး
ကိုရိုင်းကွင်းစင်တာဝန်ထမ်းဆောင်ခဲ့တဲ့မြန်မာနိုင်ငံချက်ချင်းဤအသင်ဗီဒုက္ခစီမံခန့်ခွဲရေးဌာနရဲ့ဒုတိယညွှန်ကြားရေးမှူးဦးအောင်ကောင်းရွှေကအခုလိုပြောပါတယ်။
မြန်မာမိုင်းကတော့ဟိုကျွန်တော်မောင်နှမပဲတာဝန်နှစ်လားချက်ပါပြီးထားဆောင်ခဲ့ပါတယ်။အဲမြေမြုံမိုင်းတော့မဟုတ်လက်လုံမိုင်းပေါ့အဓိကကျွန်တော်တို့လက်လုံမိုင်းလေးတွေထောင်ထားတာနဲ့တော့ကြုံမှုပါတယ်။အခုနောက်ပိုင်းမှာတော့မြန်မာနိုင်ငံချက်ချင်းဤအသင်းကနိုင်ငံတကာချက်ချင်းဤအသင်း
ICRC နဲ့ပူးပေါင်းပြီးရခိုင်ပြည်နယ်တွင်မှာမိုင်းအန်တီရဲ့အသိပညာပေးလုပ်ငန်းတွေတိုးချဲ့ဆောင်ရွက်နေတဲ့အကြောင်းလည်းပြောပါတယ်။မိုင်းအကျူကျင်းနဲ့ပတ်သက်တော့တချင်ရောချမ်းရော
အဲ့ဒီရထားမဲ့မလဲတော့တလားသွားပြီးကျွန်တော်တို့ဒီမိုင်းအဖြစ်ရှင်းပေါ့လေ။ပေါင်းပြီးအရှာအရှာအဖြစ်နဲ့ပေါင်းလို့တာလေရှိပါတယ်။အခုနောက်ပိုင်းမှာဆိုရင်တော့ကျွန်တော်တို့ကဒီ
ဒီရှိတုတက်တဲ့နေရာမှာမိုင်းရောက်တော့လည်းကောင်းတခြားအကြောင်းမျိုးမျိုးရောက်တော့လည်းကောင်းအဲ့ဒီဒီရှိတွေစုံစုံပါတယ်လို့ကျွန်တော်ပြန်တက်ဆင်ပေးနေတာပေါ့လေပေးနေတော့ကျွန်တော်တို့ကုနာပိုင်းမှာဆိုရင်တော့ကျွန်တော်တို့ရဲ့လုပ်ငန်းတွေကြက်တန်းကတို့နည်းနည်းရှိတုတက်ဆင်ပေးရတဲ့ဥယျာဉ်အားလည်းခါတိုင်းနဲ့တော့ကျွန်တော်ပို့ပြီးတော့များများဆောင်ရွက်ပေးလာရတယ်ပေါ့။မြေမြုံမိုင်းသုံးပြုမှုတာ
အလီဇာဒါကတော့မြန်မာစစ်တပ်ဟာရခိုင်ပြည်နယ်တွင်းမှာမြေမြုပ်မှန်းကြီးတုံးနေတယ်လို့ပြောဆိုလိုက်ပါတယ်။ကမ္ဘာတဝန်ပြီးခဲ့တဲ့နှစ်အတွင်းလူပေါင်း 9,000 လောက်မြေမြုပ်မှန်းတံတင်ခဲ့ပြီးဒီထဲမှာလူပေါင်း 2,000 ကျော်သေဆုံးခဲ့ရတယ်လို့လည်း ICBL ရဲ့ဒီကနေ့ထုတ်အစီရင်ခံစာကဖော်ပြပါရတယ်။1998ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင် ICBL အဖွဲ့ဟာမြန်မာနိုင်ငံကလက်နက်ကိုင်အဖွဲ့တွေရဲ့မြေမြုံမိုင်းအသုံးပြုမှုတွေကိုအဆုံးသတ်ရေးလှုံ့ဆော်လှုံ့ရှားနေတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်ရှင်
။မြေမြုံမိုင်းအနေနဲ့ပတ်သက်လို့မတ်တင်ကြီးထိုက်မေးမြန်းတင်ပြခဲ့တာပါ။သောတာရှင်များခင်ဗျာ2019ခုနှစ်ကုန်ဆုံးတော့မဲ့အခုလို ေးချမ်းလာတဲ့ဒီဇင်ဘာလခရစ်စမတ်ရာသီမှာ VOA ပရိသတ်အတွက်တေးသချင်းလက်ဆောင်ပါခြင်းပါတယ်ဒီညအတွက်တော့အဆိုတော်စောင်းဦးလှန်ရဲ့ဒီဇင်ဘာညဆိုတာကိုနားဆင်နေပါပြီ
မြူနေများတဲ့ကြောက်ဆုံးငါကမေးနိုင်ခဲ့သူမင်းရင်ထဲမှာပါလေဒီဇင်ဘာညတို့အေးစလုံးခဲ့တဲ့ချိန်တန်းငါလေးစမ်းသာမရအယောက်သေးပဲပေါ့ချလေးတရှူတိုင်းမှာမင်းကိုလွှမ်းဒီချိန်မင်းနာတယောက်ယောက်ချေခွင့်ရနေမလားကိုခံစားလိုက်ရတာသိတို့ဝင်ချင်းရညာတာသိကြွေခဲ့ပြီးမင်းတွေမြဝွန်တွေတို့ဝင်ညာတွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာသိကြောက်ဆုံးငါ့ကိုမေးနိုင်ခဲ့သူမင်းရင်ထဲမှာပါလေဇံပညာတို့အေးစလုံးနေတဲ့ချိန်တိုင်းငါလေးစဉ်းစားမရတယောက်တည်းပဲပေါ့ချီလီသက်ရှူတိုင်းမှာမင်းကိုလွှမ်းဒီချိန်မင်းသာတယောက်ယောက်ချေခွေရနေလားကိုခံစားလိုက်ရတာဆွေးတို့ဝင်ချေရညာတိုင်းဆွေးကြည့်ရင်မြင်ပြမြောင်းဝင်တွေ့တို့ဝင်ညာတွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာသိတို့ဝင်ချေရညာတိုင်းသိကြည့်ရင်မြင်ပြမြောင်းဝင်တွေ့တို့ဝင်ညာတွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာအိပ်ပျော်သွားကြိုးစားစည်းစိမ်ဖို့ချေယောက်ျားကိုကဘာမပေါ်မျောလင်းချက်တွေကောပြောင်းရှာတော်လို့သွေးသူဝင်ချေရညာတိုင်းသွေးကြွေခဲ့ရင်နင်းတွေမြဝန်တွေသူဝင်ညာတွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာသွေးသူဝင်ချေရညာတိုင်းသွေးကြွေခဲ့ရင်နင်းတွေမြဝန်တွေသူဝင်ညာတွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာသွေ
ဒါတော့အဆိုတော်စောင်းဦးလိုင်ရဲ့ဒီဇင်ဘာညဆိုတဲ့သချင်းကိုနားဆင်ခဲ့ရတာပါခင်ဗျာ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းညင်နဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွင်းမယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါမြန်မာစံတော်ချိန်ည9:00ဝယ်ရှိပါပြီ VOA ရဲ့ကြာသပတေးနေ့ညဘက်အစီအစဉ်တွေကိုည10:00အထိလိုင်းလိုမီတာ25 kHz 11965လိုင်းလိုမီတာ32 kHz 933ညလိုင်းလိုမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝယ်အတွင်းမှာတော့ကျမ်းမာရေးခန္ဓာဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမယ်အပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ရခိုင်ပြည်ရဲ့စီးပွားရေးမှာရခိုင်လူတွေလောက်ကန်ပြီးတော့ဒီရခိုင်ပြည်ရဲ့စီးပွားရေးမြင့်တက်အောင်ဆောင်ရွက်ဆိုရှင်လေဆိုတော့အဲ့လိုလုပ်ဆောင်ချက်တော့ဒီမှာ
ရခိုင်တိုင်းသားတွေရဲ့စိုးရိမ်မှုနဲ့ဘာတွေကြိုတင်ပြင်ဆင်လှုပ်ဆောင်နေတယ်လဲဆိုတာတွေကိုနောက်ပိုင်းတင်ဆက်သွားမယ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာဖြစ်ပါတယ်အခုတော့ဦးဝင်းမင်းစီစဉ်ထုတ်လွှင့်မဲ့ကျမ်းမာရေးအစီအစဉ်အလှည့်ရောက်လာပါပြီဒီတော့ကျမ်းမာရေးကဏ္ဍမှာကာလာသားယောဂါလို့လူသိများတဲ့စီးပူညောင်းကျယောဂါအကြောင်းတင်ပြထားပါတယ်မြန်မာနိုင်ငံမှာစီးပူညောင်းကျယောဂါနေ့စဉ်ဖြစ်ပွားနေပြီးအမျိုးသမီးတွေမှာပါဖြစ်တာကိုသတိမပြုမိရင်ကြီးမားတဲ့ဆိုးကျိုးတွေဖြစ်လာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဘယ်လိုကြောင့်ဒီယောဂါကူးဆက်ပြန်ပွားရပြီးဘယ်လိုကာကွယ်ကုသသင့်ပါသလဲ။မကုသရင်ဘယ်လိုနောက်ဆက်တွဲဆိုးကျိုးတွေခံစားရနိုင်ပါသလဲ။ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်။
โอเคจารย์ครับเนี่ยကျွန်တော်တို့ဒီကာလာသားယောဂါလို့သူတည်များတဲ့ဒီဇေနိဆိုင်ရာကုသယောဂါတွေကမှာစီးပူညောင်းကျယောဂါကမြန်မာနိုင်ငံမှာဖြစ်တဲ့ဒါဘယ်လောက်ရှိလဲဆရာ
ကျွန်တော်ဒီအထွေယောဂါကိုစီးဆရာဝန်တယောက်အနေနဲ့ပေါ့နော်တာမန်ယောဂါအကုန်လုံးကိုကြည့်တဲ့အချိန်မှာဒီအစဉ်ဆုံးလို့ဒီကာလာသားယောဂါဖြစ်တဲ့စီးပူညောင်းကျယောဂါယောက်ျားတွေမောင်မိန်းမတွေမှာတွေ့နေရတယ်ကျွန်တော်စဉ်းငန်းအနေနဲ့ကျွန်တော်တနေ့လူနာ30ကြီးရဲ့ဆိုလို့ရှိရင်တဲ့ရောက်300လောက်ကအများတန်းဒီကာလာသားယောဂါစီးပူညောင်းကျနဲ့လာတာရှိတယ်။ဒါကစီးပူညောင်းကျလို့တော့ပြောကြတယ်ကနိုရီးယားဖြစ်တာတော့ Neisseria gonorrhoeae ဆိုတဲ့ bacteria တစ်မျိုးပေါ့နော်။ဒါလိင်မှုဆိုင်ရာကုသယောဂါလို့ဆရာကပြောသွားတယ်လို့ပဲလိင်ဆက်ဆံလို့ကြောင်းတော့ကုနေကြတဲ့ယောဂါဖြစ်ပါတယ
်။ဟုတ်ကဲ့ဆရာအဲ့တော့အဓိကဖြစ်ရခြင်းကတော့လိင်မှုဒီဆက်ဆံရေးကဒီလုံခြုံတဲ့အနေအထားမရှိတဲ့အတွက်ဖြစ်ရတယ်ပေါ့။တခြားဒီဖြစ်စေတဲ့အကြောင်းရင်းရှိနေလားဆရာ
။အများစုကတော့လိင်ဆက်ဆံတယ်လို့ပြောနေတယ်အခုခေတ်ကဘယ်လိုကြောင်းလာနေတာဆိုတော့လိင်ဆက်ဆံတယ်ဆိုတာလိင်အင်္ဂါချင်းချင်းထိတူတာမဟုတ်တော့ဘဲနဲ့လက်နဲ့ထိတာ၊ပါရပနိုင်တဲ့ပါးစပ်နဲ့စောက်ဟိုနဲ့အဲ့ဒီလိုတွေထိတွေ့လို့ကူးဆက်တာတွေလည်းပေါ်လာတာပေါ့။နောက်ဆုံးကျွန်တော်ဒီကိစ္စမှာဘယ်လောက်ရှိအောင်တွေ့ရလဲဆိုလို့ရှိရင်လိင်မဆက်ဆံရဘဲနဲ့ကူးဆက်တာပေါ့နော်။ဘယ်လိုလဲဆိုတော့သူကဒီအနှိတ်ခမ်းသွားနေတယ်လူသမီးရာဟိုကယောက်ျားကိုနှိပ်သိင်းနဲ့သူ့ရဲ့လိင်ငံကိုကင်ပေးရတယ်ရှိလာတယ်အဲ့ဒီယောက်ျားကကာလာယောဂါဖြစ်အဲ့ဒီစီးပူညောင်းကျဖြစ်တဲ့အရေးကသူ့လက်ကိုခြိသွားတယ်သူကလက်မစိဘူးတ िश ူးနဲ့ပဲတုပ်လိုက်တယ်နောက်တစ်ဆက်ရှင်မှာနောက်တစ်ဦးကိုထပ်ပြီးနှိပ်ပေးတယ်နှိပ်ပေးတဲ့ခါမှာအဲ့ဒီလူကလည်းသူ့လက်နဲ့ပဲနောက်တစ်ဦးကိုတစ်ခါဒီလိုပဲကင်ငါကိုကင်တွေပေးလိုက်ပြန်ကောအဲ့ဒီမှာနောက်တစ်ယောက်ကစီးပူညောင်းကျတော့ကုသက်ခါတယ်သူခင်ဗျာတိတ်ရိုက်ခုနေထိထူတာမဟုတ်ဘူးရှားကန်လက်ကန်တွေတဆင်ပေါ်လေကူးသွားတာပေါ့အဲ့လိုမျိုးတွေပဲသူများတကာရဲ့ပေါင်းမိမှာပေးထားတဲ့ညကြားထားတဲ့အချွေတွေရှိတယ်။ကိုကကြောက်ဆွတ်လိုက်လို့ကိုတိတ်တဲ့တဲ့ ठी ဆိုတဲ့ဒါကူရပါလေ။ဒါမျိုးကြတော့ကိုကလိမ်ဆက်ဆံမယ်နဲ့ကူရတာမျိုးရှိတယ်။အဓိကကတော့တရားနဲ့တရားလိမ်ဆက်ဆံလို့ကူနေကြတာ
။ဟုတ်ကဲ့ဆရာ။ဒီကူဆက်နိုင်တဲ့နေမျိုးစုံကိုသိထားပြီးတဲ့အခါမှာကာကွယ်နိုင်တဲ့အနေအထားကိုဘယ်လိုရှိလဲဆရာ
။အကောင်းဆုံးကတော့လိမ်မှုဆိုင်ရာအိက္ခာမှာအိမ်အောင်ရှင်နေဆိုလို့ရှိရင်တင်းတင်းတင်းရပါတော့နော်။တရားနဲ့တရားပစ္စာရှိပြီးတော့အပြင်ပေါ်နဲ့မသွားဘူးပေါ့ဒါနံပါတ်1ကအရေးကြီးဆုံးပဲဒါပေမဲ့အဲ့ဒါကဘလောက်ပဲပြောပြောနေစင်မှာကိုရှိမှာတော့အပြင်ပေါ်နဲ့မသွားဘူးစိတ်ခွေရမှာတကယ်ငယ်ချင်းကတိုက်တွန်းလို့အရက်ကလေးတောက်ပြီးလို့ပါနေပြီးတော့အပြင်ပေါ်နဲ့သွားလိုက်ကြတယ်အဲ့လိုမျိုးကြတယ်လင်းကဆွတ်ပေါ့နော်ဒါမျိုးသားတွေကအများနဲ့စောင့်ထားပြီးဆိုတော့ဒါမျိုးတုံးရင်98ရာခိုင်နှုန်းကောက်ဝင်နေပါလေအဲ့ဒါတော့တစ်ချိန်လုံးတုံးရမယ်သူကအဲ့လိုမဟုတ်ဖင်းနဲ့ပထမပိုင်းကျတော့ဆွတ်ပေါ့မတုံးဘူးသူတို့တွားပြီးတော့ထိတွေ့လိုက်ကြတယ်ပြီးတော့မှပြစ်စာပြီးကန်ဒီမှာအဆွတ်ဆုံးနေအဲ့ဒါလည်းကူးဆက်သွားပါပြီတချို့ကျတော့လည်းပါဇက်နဲ့ရင်ပါရတယ်ပြီးတော့မှလိင်ကဆွတ်ဆွတ်ပြီးတော့မှလိင်ကချင်းချင်းထိတယ်ပေါ့နော်အဲ့လိုမျိုးဆိုလို့ရှိရင်လည်းပထမပါဇက်ထိရတယ်ကူးဆက်သွားပြီးသားဖြစ်တယ်ဒါကြောင့်ပါဇက်ကနေလည်းကူးနိုင်တယ်လေဘင်းထဲမှာဒီပူရရှိနိုင်တယ်ပေါ့ဒီအဲ့တော့ဒါကအိမ်တော်ရှင်နေအိမ်တော်မရှိတဲ့လူတွေကလည်းဒီလိင်ဥက္ကုကိစ္စသွားမယ်ဆိုတဲ့အခါတိုင်းမှာဒီအဆွတ်လိင်ပေါ်ဖြစ်တဲ့ကွန်ဒွန်ကိုအများသုံးနေရင်တော့ကာကွယ်ဖို့ရှိတယ် နောက်တစ်ခုကဒီယောဂါကကုနာစီပူတယ်စီကျင်တယ်ဆိုအမျိုးသားတွေမှာလည်းဟိုစီလန်းကြောင်းနဲ့တုပ်ပိုးလန်းကြောင်းကတစ်ခုလက်ထပ်တာဟုတ်အဲ့တော့သူကစီပူချက်ချင်းနဲ့လာပြသူတို့အိမ်ကမိန်းမတွေကအဖြူဆင်းနေတာလည်းရှိမယ်ဒါပေမဲ့သူတို့မှလက္ခဏာမပြတော့သူမိန်းမတွေပြစ်ထားလိုက်ပါတော့ကသူကတော့ပျောက်သွားပြီဒါပေမဲ့နောက်3-4ရက်ကြာသူမိန်းမနဲ့ပြန်နေတယ်သူ့ကိုပဲပြန်ကူးတာအဲမိန်းမကတော့လက္ခဏာမပြဘူးယောက်ျားကခဏခဏကမရှိဘူးလားကြားလေဖြစ
်ဟုတ်ကဲ့ဆရာကြီးယောဂဖြစ်လာခဲ့ပြီဆိုရင်ရောဆရာကြီးဂျိုတိနိုင်မှုပါလက္ခဏာရှိနေလဲဆရာကြီ
းလက္ခဏာကတော့ရှိမှုတယ်ပေါ့ဗျာအမျိုးသမီးကတော့လက္ခဏာမပြဘူးဒါမှပဲအမျိုးသမီးတွေကဒါမှအချိန်မှလည်းအထူးကြီးဆင်းတတ်တာဟုတ်ကဲသူတို့ကလည်းစီးရီပူလာရှိခဲ့တယ်။အဲတော့မျိုးသမီးကမကုတ်ဝဲထားရင်သူတို့စီးတဲ့ကြိုက်ခဲနာခြင်းပြောတဲ့အင်းကြီးရောင်းနေ။အဲဒီကနေမှမြုံသွားနိုင်တယ်ခရီးမရနိုင်တော့ဘူး။အဲတော့ဒီကနေ့မှဓာတ်ဥလမ်းကြောင်းတွေပိတ်ပြီးတော့ကိုယ်တည်တဲ့အခါမှာတိမ်ထဲမှာမတည်ဘဲတိမ်အပြင်ပမှာစီးတဲ့တာဖြစ်လာနေတာပေါ့တော့။အဲတော့လက္ခဏာအဖြစ်တော့ဒီစီးပူစီးကျင်တယ်လို့ပဲသိထားတယ်။တခါတည်းကျရင်မရှိဘူး။အဲဒီတော့ကိုယ်စီးအိမ်မှာကိုယ်စီးလမ်းကြောင်းမှာနာခြင်းကြိုက်ခဲတာဒီလိုပူရပွေးကြတာဖြစ်လာရင်တော့ပြီးတော့ကိုယ်မှလည်းလေးဆက်ဆံမှုရှိထားတယ်ဆိုတဲ့ရာသွင်ရှိထားရင်တော့ဒါကလာယောဂါဖြစ်နေပြီလို့မှတ်သားလို့ရတယ
်ဟုတ်ကဲ့ဆရာကြီးအခုလိုဒီယောဂါလက္ခဏာတွေပြလာပြီဆိုတော့ဒီကုသမှုကအရေးကြီးတာပေါ့ဆရာနော်ဘယ်လိုကုသမှုတွေရှိလဲဆရာ
လူကြီးအကိုပဲသိကူတယ်ကိုယ်ကအဲ့ဒီအဖို့မကူဘူးတော့သိကူတဲ့နေရာမှာဒီလိုတွေ့ပြီဆိုရင်ဘယ်လိုဆက်ဆံတာဆက်ဆံတာတွေကိုသိကူပြလိုက်ပါအဲ့ဒီသိကူမှာအဲ့ဒီဘာတွေတော့လည်းမပြန်ဘူးသူကဘောနဲ့ခါတော့ပဲသွားသွားယောဂအခုဆက်တော့ပေါ့ပြီးတော့ဆေးကုပြီးတော့တစ်ဖက်ကြတော့မှပြန်လဲပြီးတော့အတူတူနေကြပါအဲ့လိုမှားတယ်ဒီနေ့ဆေးကုပြီးဒီနေ့ငါအထူးဆင်းလာရပ်သွားတယ်ဒါပေမဲ့နောက်2ရက်3ရက်အတွင်းမှာပြန်နေခဲ့ပြီးရှိတော့ကိုယ်ကခဏပြန်ဆင်းနိုင်တာဟုတ်တော့ဆေးကုသားမှုရဲ့ထိရောက်လက်ခံမှာဆေးရအင်မတန်ဆန်းထပါတယ်ဒီနေ့ထိုးဒီနေ့ပြောက်တယ်အခုခေတ်ကာလမှာဆေးရထိုးရတယ်တောက်ဆေးတွေလည်းပြန်လို့ပြရတာရှိရဲ့တခါလေတစ်ချိန်ငယ်ပြီးပြီးတော့ပြောက်တဲ့ဆေးတွေပေါ်နေတယ်ပေါ့နော်အဲ့မဲ့လေအဲ့ဒီကကိုပေါ်ပြီးတော့တစ်ပတ်လောက်တည်းမှာဒီပေါ်နေပဲပြန်နေတဲ့ကိုစီကံကိုပါပဲလေ
ဟုတ်ကဲ့ဆရာကြီးဒီယောဂါကိုတေချာမကုနိုင်လို့ရှင်ပေါ့ဆရာနော်နောက်ဆက်တွဲယောဂါကိုဖြစ်နိုင်တဲ့နေထားအောင်
အဲ့စီမှုရောင်းကြမကုပဲထားရင်အမျိုးသားဆိုလို့ရှင်ကပ်ပယ်ကြီးကြီးရောင်းလာတာပေါ့နော်သူတို့ကလည်းနောက်ကိုသုတ်ပိုးတွေမထုံနိုင်တော့ပဲနဲ့ညုံသွားတဲ့လူသားတွေဖြစ်သွားနိုင်တယ်နောက်ဒီကနုပိုးကသွေးတွေကနေတစ်ဆင့်ပြန်ပြန်ပြီးတော့အစစ်အမြစ်တွေကရောင်းနေနှလုံးအမြေကြီးရောင်းနေတယ်ခြေကြောင်ရောင်းရတဲ့အချိန်တဲ့ပြီးတော့ကြောက်ကတ်တွေရောင်းနေတယ်စီးရင်ရောင်းနေတယ်နောက်ဆုံးဘုံနောက်အမြေရောင်းနေနောက်ဒီစင်ကထွက်နေတဲ့ဒီကနိုးအစီကိုမျက်စိပုံမြင်မျက်စိနားတယ်အဲဒါကြောင့်ကျွန်တော်ကသူ့အမျိုးသမီးမှာကိုယ်ဝန်ရှိနေပဲဆိုကြပါလို့ကိုယ်ဝန်ရှိတဲ့အမျိုးသမီးကိုကိုယ့်ရဲ့ကနိုးရည်တွေနဲ့သွားပြီးဆက်ဆံလိုက်မိမယ်ပြီးတော့ကိုယ်ကတော့စိတ်ကူးလို့ပြောင်းနေတယ်အမျိုးသမီးကခလေးမွေးနိုင်ခလေးကဒီမွေးလမ်းကြောင်းကဖြတ်တော့အဲဒီခလေးကမျက်စိနားပြီးပါလာတယ်အဲ့လိုမျိုးတွေကျွန်တော်တို့တွေ့ရတာပေါ့နော်အဲ့တော့မွေးရခလေးမှာခါးမျက်စိဖွင့်ပြရပဲနဲ့ပိတ်ပြီးတော့ဒါဆိုရင်ကနိုးကမျက်စိလည်းရောက်နေတာအဲ့တော့အင်မတန်ကြောက်ဖို့ကောင်းပါလေနောက်ကာသယောဂဆိုတာကအခုကျွန်တော်ကအမြင်အားဖြင့်တော့ဒီစီးလမ်းကြောင်းနဲ့သူရဆင်းတာပေါ့ဒါကနိုးလို့ပြောလိုက်တာဒါပေမဲ့ကနိုးတို့အတူတွေးပြီးတော့ HIV ပိုးကပါလာနိုင်တယ်ဒီလိုပဲဆစ်ဖလစ်ပိုးကြီးပါလာနိုင်တယ်ပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့ကဒီကနိုးကိုဒီနေ့ဆေးကုလို့ပျောက်သွားတယ်ဆိုပေမဲ့တွေးရစ်ကြည့်ရမယ်ဒီစစ်ကြီးမှာကလည်းသူကဆစ်ဖလစ်ပိုးရှိနေသေးလား HIV ပိုးရှိနေသလားဆိုတော့ကျွန်တော်သိမယ်။တခါကျရင် HIV ပိုးကျတော့နောက်3-5ကြာမှပြန်ဆက်ခံရလို့ရှိရပါတော့
။ဟုတ်ကဲ့ကျေးဇူးများကြီးပါတယ်ဆရာ
။ဦးဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်ပြီးမှအခုတခါတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်မြန်မာရေးသုံးသက်ချက်မှာတော့မြန်မာပြည်ကလက်နက်ကင်ပိဋိပက္ခတွေဖြစ်ပေါ်နေတဲ့ဒေတာတွေနဲ့ပတ်သက်တဲ့အာရှဖောင်ဒေးရှင်းရဲ့အစီရင်ခံစာအကြောင်းကိုဥအောင်ခင်ကရေးသားပြီးတင်ပြထားပါတယ်ခင်ဗျာ
။မြန်မာပြည်မှာလက်နက်ကင်ပိဋိပက္ခဖြစ်ပေါ်နေတဲ့ဒေတာတွေကိုအာရှဖောင်ဒေးရှင်းသုတေသနအဖွဲ့က2016မှာစစ်တမ်းခောက်ယူပြီးလွန်ခဲ့တဲ့အောက်တိုဘာလမှာအစိုးရကစာထုတ်ပြန်ပါတယ်။တိုင်းနယ်ပြည်နယ်14ခုအနက်17ခုမှာလက်နက်ကင်လှုပ်ရှားမှုရှိကြောင်း The Contested Areas of Myanmar ဆိုတဲ့စာမျက်နှာ140အစိုးရကစာမှာဖော်ပြပါတယ်။မြို့နယ်ပေါင်း330အနက် 118 မှာအစိုးရကိုစတင်တဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေရှိနေပါတယ်။တချို့ဆိုရင်နေပြည်တော်လိုရန်ကုန်လိုနေရာမျိုးနဲ့ကီလိုမီတာ100လောက်သာကွာဝေးတာတွေ့ရပါတယ်။တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့ပေါင်း20ကျော်ရှိတဲ့အနေနဲ့အပြစ်အခက်ရပ်ဆဲဖို့သဘောတူလက်မှတ်ထိုးထားတာက10ဖွဲ့ရှိပါတယ်။ လက်ရှိအစိုးရလက်ထက်မှာနိုင်ငံရေးဆွေးနွေးလို့တိုးတက်မှုရှိပေမဲ့တိုက်ပွဲဖြစ်ပွားနေစေမှုနိုင်ငံရေးစီးပွားရေးပြုပြင်မှုကက်ကဲစေပါတယ်။အစီရင်ခံစာကိုနှစ်ပိုင်းခွဲပြီးတင်ပြထားပါတယ်။အပိုင်းတင်မှာလက်နက်ကိုင်ပြည်ပခအခြေအနေကိုသုံးသပ်ပြီးမဖြစ်ပွားတဲ့ဒေသတွေရဲ့လူမှုစီးပွားရေးအခြေအနေနဲ့ကွာခြားပုံနဲ့နိုင်ငံခြားအကူအညီအကြောင်းကိုတင်ပြပါတယ်။အပိုင်းနဲ့မှာနိုင်ငံခြားအကူအညီထောက်ပံ့မှုရဲ့အကျိုးသက်ရောက်မှုကိုရှင်းပြထားပါတယ်။
ဒါကြောင့်လက်နက်ကင်ပဋိပက္ခဒေတာအကြောင်းအစီရင်ခံစာကို VOA ကနှစ်ပိုင်းခွဲပြီးတင်ပြသွားပါမယ်။လွတ်လပ်ရေးရစဉ်ကစခဲ့တဲ့ပြည်တွင်းစစ်ဟာအခုအချိန်ထိအရှိန်မတည်သေးပါဘူး။မြို့နယ်တရာကျော်ကလူဦးရေ12တန်းကျော်ဟာပြည်တွင်းစစ်တပ်ကိုခံနေရုံဖြစ်ပါတယ်။2015နဲ့16မှာမြို့နယ်63ခုမှာတိုက်ပွဲ1000ကျော်ဖြစ်ပွားပါတယ်။ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်မှာစစ်ပြေးဒုက္ခတွေတသိန်းနီးပါးရှိပါတယ်။တိဆုံးသူ600နဲ့ဒဏ်ရာရသူ900ကျော်ရှိပြီးတဝက်နီးပါးဟာအရသားတွေဖြစ်ကြပါတယ်။အစိုးရတပ်မှအင်အား2သိန်းခွဲက3သိန်းအထိရှိနိုင်ပြီးအင်အား9000ကျော်တဲ့တိုင်းရင်းသားတပ်ဖွဲ့က9ခွဲရှိပါတယ်။အစိုးရတပ်လက်အောက်ခံနေကြားဆောင်တပ်ဖွဲ့23ဖွဲ့နဲ့ပြည်သူ့စစ်15ဖွဲ့ကိုတော့တိုင်းရင်းသားတပ်ဖွဲ့အဖြစ်မသတ်မှတ်ဘူးလို့ဆိုပါတယ်။
နေပေါင်းများစွာစည်ရေးအရာအဆုံးဖြတ်ပေးနိုင်ဖို့ကြိုးပမ်းလာခဲ့တဲ့အစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်အကြားရေရှည်ငင်းကြိုင်းရေးလုပ်နိုင်မှုအခက်အခဲရှိပါတယ်။စစ်စင်ရေးမလုပ်ရင်တပြည်လုံးထိမနိုင်သိမ့်မရဖြစ်ကုန်မယ်လို့စစ်တပ်ကယူဆပါတယ်။တိုင်းရင်းသားလက်နက်ကိုင်ဘက်ကလည်းအစိုးရတပ်ရဲ့ပြည်နယ်မှုနဲ့လက်ဝကြီးအုပ်မှုကိုစန့်ကျင်တာဟာမှန်တယ်လို့ယူဆပါတယ်။လက်နက်ကိုင်အဖွဲ့တွေဟာသူတို့ကြီးစိုးရဒေသကိုကိုယ်ပိုင်နေမြေအဖြစ်သတ်မှတ်ပြီးစင်ပြိုင်အုပ်ချုပ်ရေးစနစ်တည်ထောင်ပါတယ်အစိုးရတပ်နဲ့တိုင်းရင်းသားတပ်ဖွဲ့တွေဟာမိမိချုပ်ကံရဒေသကသဘောဝတရားစတာကိုလည်းအသုံးပြုကြပါတယ်ကိုကျော်စီးပွားကိုသာအဓိကထားကြပါတယ်အစိုးရကဖွဲ့ထားတဲ့နေကြားဆောင်တပ်နဲ့ပြည်သူစစ်ဟာလည်းကိုကျော်စီးပွားကိုသာအာရုံပြုပါတယ
်စိတ်ဆက်ဆွေးနွေးပြီးအပြစ်ခတ်ရဲစဲထားတဲ့နေရာတွေမှာချုပ်ကံနဲ့နေနမိတ်မတတ်မှတ်ပဲနားလည်မှုနဲ့သွာလာလှုပ်ရှားကြပါတယ်အစိတောင်ပိုင်းဒေသမှာတိုင်းသားလက်နက်ကန်ရဲ့ခွင့်ပြုချက်ရပြီးမှအစိုးရလုပ်ငန်းကိုလုပ်နိုင်တာမျိုးရှိပါတယ်။အစိုးရအကြောင်းရှိသလိုတိုင်းရင်းသားအကြောင်းတွေလည်းရှိပါတယ်။အစိုးရကိုမြေခွန်ဆောင်ရွက်သလိုတိုင်းရင်းသားလက်နက်ကန်ကိုလည်းစက်ကြီးပေးရတာမျိုးလည်းရှိပါတယ်။နေဆက်နဲ့နီးလေလေဘ ਹੁ အစိုးရရဲ့ထိရောက်မှုအားနည်းလေလေဖြစ်ပါတယ်။ညဉ့်ညံရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးဟာအပြန်အလှန်အမိပြုနေတယ်ဆိုပြီးဖွံ့ဖြိုးရေးလုပ်ငန်းကိုနယ်စပ်ရေးရာဝန်ကြီးဌာနကအကောင့်ထည့်ဖော်ပါတယ်။လက်နက်ကိုင်ပြည်ပကဖြစ်ပွားခဲ့တဲ့ဒေသမှာဖွံ့ဖြိုးရေးအထူးစီမံကိန်း24ခုကိုအကောင့်ထည့်ဖော်ဖို့ကြိုးပမ်းပါတယ
်။ဒါပေမဲ့ဖွံ့ဖြိုးရေးစီမံကိန်းအကောင့်ထည့်ဖော်ရုံနဲ့ရေရှည်ခံမဲ့ငြိမ်းချမ်းရေးမရနိုင်တာထင်ရှားပါတယ်။စီမံရေးအပြောင်းလဲဖြစ်လာတဲ့အတွက်ပြင်ဆိုင်မှုတင်းမာမှုများလာပြီးပြည်ပကပိုးဖြစ်တာကြောင့်နိုင်ငံရေးအရာဖြည့်ရှင်းနိုင်စွာမရှိတဲ့အခြေအနေရောက်နေပါတယ်။ဖွံ့ဖြိုးရေးစီမံကိန်းကြောင့်အစိုးရအနေနဲ့အပေါ်စီးရတာမျိုးရှိလာပြီးမြေပဋိပက္ခကိုအဆုံးတတ်ပြီးနေဆက်ဒေသတင်းကြီးအောင်မလုပ်နိုင်ပဲဖြစ်နေပါတယ်။ဖွံ့ဖြိုးရေးလုပ်ငန်းကန်ထရိုက်ရရှိရေးနဲ့ကုန်သွယ်လမ်းကြောင်းရရှိရေးအတွက်ပဋိပက္ခဖြစ်လာပါတယ်။အစိုးရတက်ကလည်းပိုပြီးတော့စီးပွားရှားလာပါတယ်။အပြစ်ကရက်စဲပြီးဖွံ့ဖြိုးရေးလုပ်နေတော့ပဋိပက္ခပြန်ဖြစ်တဲ့နေရာတွေလည်းရှိလာပါတယ်။အစိုးရတက်လက်အောက်ခံဖြစ်သွားတဲ့တိုင်းရင်းသားလက်နက်ကင်တွေထဲမှာလည်းပဋိပက္ခရှိလာပါတယ်။ဒါကြောင့်အပြည့်အခရက်စဲတာဟာအညံ့ခံတာနဲ့အတူတူဖြစ်ပြီးဖွံ့ဖြိုးရေးဆိုတာဟာဗဟုအစိုးရရဲ့ကိုကြိုးရှာလုပ်ငန်းသာဖြစ်တယ်လို့တိုင်းရင်းသားလက်နက်ကင်အချို့ကယူဆလာပါတယ်။စီးပွားရေးပူးပေါင်းဆောင်ရွက်ပြီးငြိမ်းချမ်းရေးရယူမဲ့အစိုးရအစီအစဉ်ကိုအယုံကြည်မရှိတဲ့တိုင်းရင်းသားခေါင်းဆောင်တွေရှိကြောင်းလက်နက်ကင်ပဋိပက္ခဒေတာများအပိုင်းတင်မှာဖော်ပြပါတယ်။ရှိပါပိုင်းတင်မှာနိုင်ငံခြားအကူအညီအကြောင်းသိပြပါမယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုအနားဆင်ခဲ့ရတာပါအခုတော့တိုင်းသားဒေသတွေမှာဖြစ်ပျက်နေတဲ့သတင်းတွေကိုစူးစီးထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါမယ်ထိုင်းအခြေစိုက် BNI ဝိုင်းတော်သားတွေကအစီအစဉ်ထုတ်လွှင့်တာဖြစ်ပါတယ်
စဉ်တင်ဆက်သွားမယ်။တိုင်းရင်းသတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမီပါ။ဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီကြပါတိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့နိုင်ငံရေးဆွေးနွေးမှုတွေဆက်လက်လှုပ်ဆောင်နိုင်ဖို့အတွက် UNFC အဖွဲ့ကနေနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့တမရကာကွယ်ရေးဦးစီးချုပ်တို့စီကိုပြည်ဆောင်ခွင့်ရဖို့အတွက်တရားစီစာနှဆောင်ပေးပို့ခဲ့ပါတယ်။ရအုံမျိုးနဲ့အတွင်းရခိုင်တပ်မတော် AA ကနေမိုင်းထောင်ထားတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကထုတ်ပြန်ချက်ကို AA ဘက်ကညှိဆိုခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်မောင်နှုတ်ခရိုင်အတွင်းမှာအခြေချနေထိုင်ဖို့အတွက်ရံမြဲမှန်အောင်နဲ့တန်တွဲမျိုးနယ်ကရခိုင်မိသားစုတွေစတင်ရောက်ရှိလာနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။ကျမကနန်းဟွန်ပါရှင်။သတင်းတွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရင်းမြစ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနိုင်ငံရေးဆွေးနွေးမှုများဆက်လက်လှုပ်ဆောင်ဖို့အတွက်ဒီဇင်ဘာလ10ရက်နေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းတို့ထံကိုတရားစီစာနှဆောင်ပေးပို့ခဲ့တယ်လို့ UNFC ဗဟိုအလုံမှုဆောင်ကော်မတီဝင်နိုင်အောင်မငေးကပြောပါတယ်UNFC ကနေနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံတဲ့အခါ UNFC ကအဆိုပြုထားတဲ့အချက်၈ချက်ထဲကမပြေလည်သေးတဲ့အချက်နံပါတ်၁နဲ့အခြားအချက်များရှိစကလုံးအသုံးလုံးအတိတ်ပဲဖွင့်ဆိုချက်များကိုညှိနှိုင်းဆွေးနွေးသွားမှာဖြစ်တယ်လို့နိုင်အောင်မင်းကပြောပါတယ်။အခုလိုတွေ့ဆုံမှုတောင်းဆိုတာဟာတွေ့ဆုံမှုအတွက်ပြီးခဲ့တဲ့ဒီဇင်ဘာလ၈ရက်နေ့ကနေ၁၀ရက်နေ့အထိကျင်းပခဲ့တဲ့ UNFC ဗဟိုအလုံးမှုဆောင်ကော်မတီတိုးချဲ့အစည်းအဝေးမှာဆုံးဖြတ်ခဲ့ကြတာပါ။ပြီးခဲ့တဲ့နိုဝင်ဘာလ16ရက်နေ့က UNFC နဲ့အစိုးရငြိမ်းချမ်းရေးကော်မရှင် PC တို့နဝမအကြိမ်တွေ့ဆုံဖို့ကြိုတင်စီစဉ်ထားခဲ့ပေမဲ့တပ်မတော်သားကိုယ်စားလှယ်တွေနဲ့ UNFC ရဲ့ DPN ခေါင်းဆောင်တို့အကြား Federal Democracy ပြည်ထောင်စုနိုင်ငံတည်ဆောက်သွားရန်ဆိုတဲ့စာတားညှိနှိုင်းမရဖြစ်ခဲ့တဲ့အတွက်တွေ့ဆုံပွဲပြပြဲသွားခဲ့တာဖြစ်ပါတယ်
။စစ်တွေရန်ကုန်ကမ်းလှမ်းမြောက်ဦးမြို့သံပရစ်ကျေးရွာနီးမှာတွေ့ရှိရတဲ့မိုင်းတွေဟာရခိုင်တပ်မတော် AA ကထောင်သားတဲ့မိုင်းတွေဖြစ်တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်မှုကမှန်ကန်မှုမရှိဘူးလို့ရခိုင်တပ်မတော် AA ဘက်ကညှင်းဆိုလိုက်ပါတယ်။ AA အကြမ်းဖက်တောင်းကျမ်းလူဖွဲ့ကရန်ကုန်စစ်တွေကလမ်းမှာလက်လုံးမိုင်းနှလုံးကိုပီ40ခန့်ခွာပြီးထောင်သားတာကိုတွေ့ရှိရတဲ့အတွက်ပြည်သူတွေနစ်နာမှုမရှိအောင်ရှင်းလင်းခဲ့ရတယ်လို့ဒီလ9ရက်နေ့မှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကလည်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကရခိုင်တပ်မတော်အနေနဲ့အများပြည်သူသွာလာနေတဲ့လမ်းတွေမှာပြည်သူတွေနစ်နာအောင်လှုပ်ဆောင်မှာမဟုတ်သလိုမြမတပ်မတော်ကရခိုင်တပ်မတော်ကိုပြည်သူတွေကလည်းအမြင်လွှဲအောင်ဆွဆွဲချက်တာဖြစ်တယ်လို့ပြောပါတယ်။ဒီဇင်ဘာလ6ရက်နေ့ကလည်းမြေပုံမြို့နယ်တီလာရွာနားကရာဂုံစစ်တွေကလမ်းမှာမိုင်းပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်တပ်မတော်သား၄ဦးတန်ရရရှိခဲ့ပြီးတပ်မတော်ပိုင်ကားစီးလည်းထိခိုက်မှုရှိခဲ့ပါတယ်။
ရှမ်းမြို့သားအစ်စ်နိုင်ငံရေးအတွက်ကြိုတင်ပြင်ဆင်ခြင်းနေနဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကနေရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့မှာအလုပ်ရုံဆွေးနွေးပွဲတက်ပြုတ်လုကျင်းပခဲ့ပါတယ်။ဒီဆွေးနွေးပွဲကိုဒီဇင်ဘာလ17ရက်နေ့ကနေ15ရက်နေ့အထိကျင်းပမှာဖြစ်ပြီးနိုင်ငံရေးကန္တ၊လုံခြုံရေးကန္တ၊လူမှုရေးကန္တ၊စီးပွားရေးကန္တ၊မြေယာနဲ့သဘာဝတရားစာတကန္တဆိုတဲ့ခေါင်းစဉ်ကြီး၅ခုကိုဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲပြီးရင်အဖွဲ့၅ဖွဲ့ခွဲပြီးတော့ဒီဇင်ဘာ18ရက်နေ့ကနေ23ရက်နေ့အထိရှမ်းပြည်တွင်16မြို့နယ်ထဲကလူထုနဲ့ကွင်းစင်တွေ့ဆုံပြီးစာနာသဘောထားတွေကောက်ယူသွားမှာဖြစ်ပါတယ်။ရှမ်းမြို့သားဆင်နိုင်ငံရေးဆွေးနွေးပွဲကိုတော့ဇန်နဝါရီလနောက်ပိုင်းမှာလင်းခင်းမြို့မှာကျင်းပဖို့သဘောတူညီထားတာဖြစ်ပါတယ်။
မြန်မာနိုင်ငံသားတိုင်းလူကုန်တိုက်ခါလူခုရေးမြင့်တင်ရေးနဲ့တရားဥပဒေစိုးမိုးရေးတို့အားကောင်းလာစေဖို့ရည်ရွယ်ချက်တွေနဲ့အကျဉ်းခွန်စင်မြောက်အပြည်ပြည်ဆိုင်ရာလူခွေးရေးနေခန္ဓာကိုမွန်ပြည်နယ်တံပူစရမြို့နယ်အနင်းကျေးရွာမှာခြေပြုပြီးမွန်လူမှုအဖွဲ့အစည်းတွေကနေဒီဇင်ဘာလ10ရက်နေ့ကကျင်းပခဲ့ပါတယ်။လူခွေးရေးနဲ့တရားမျှတမှုရှာဖွေခြင်းဆိုတဲ့ကောင်းစဉ်နဲ့အွန်လိုင်းဓာတ်ပုံပြိုင်ပွဲကျင်းပခြင်းအနီးပတ်ဝန်းကျင်ကျေးရွာတွေထဲမှာမော်တော်ယာဉ်တန်ဆောင်သေးဝိုင်းဖြည့်ပြောပြီးလူခွေးရေးပညာပေးဆရာရွက်ဆရာန်ဖြတ်ဝေခြင်းနဲ့အခမ်းအနားကျင်းပတဲ့ဆင်မြင့်မှာအသိပညာပေးဆွေးနွေးပွဲစကားဝိုင်းပြဇာဘေဟလိမင်းမြန်းချင်းစီစဉ်နေပြုလုပ်ခဲ့တယ်လို့ကျင်းပရေးကော်မတီဝင်နိုင်စဝေါ်မွန်ကပြောပါတယ်။ညနေပိုင်းခန်းနားမှာကဘာပေါ်ရှိလူခွေးရေးချုပ်ပေါက်ခံရသူတွေအတွက်စုဆောင်မြစ်တာပို့သပြီးဆွေးနွေးပွဲစကားဝိုင်းမှာလူခွေးရေးနဲ့မော်မျိုးသားပညာရေးခွေးရေးကြောင်းအမျိုးသမီးနဲ့ကလေးလူငယ်ခွေးရေးလူခွေးရေးနဲ့တရားဥပဒေစိုးမိုးရေးကြောင်းတွေကိုဆွေးနွေးခဲ့ကြပါတယ်။
ချင်းပြည်နယ်အစိုးရရဲ့ဟာခါမြို့စီပင်အဲရီယာတိုးချဲ့မှုကိုကန့်ကွက်တဲ့အနေနဲ့ဟာခါမြို့တောင်တူလေဓမ္မအဖွဲ့ကဦးဆောင်ပြီးဒီဇင်ဘာလ11ရက်နေ့ကလမ်းမပေါ်ထွက်စန္ဒထုတ်ဖော်ခဲ့ကြပါတယ်ဒေတာခံပြည်သူလူထုလေးရာခံပါဝင်တဲ့စန္ဒပြသူတွေဟာဟာခါမြို့စီပင်အဲရီယာတိုးချဲ့မှုရပ်ဆိုင်ရေး တောင်တူလေဓမ္မမြအခွင့်ရေးကာကွယ်ရေးနဲ့ဘဝမြင့်တင်ရေးစတဲ့စာတမ်းတွေကိုကန်ဆောင်ပြီးဟာခါမြို့တရက်ကွက်ကနေဝမ်မတူးမောင်အက္ကစားကွင်းအထိစီတန်းနဲ့လေဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်ချင်းပြည်နယ်အစိုးရကမြို့ပြစီမံကိန်းတွတ်ဆိုပြီးစတူရမ်းမိုင်40ကျော်ကိုစီပီအဲရီယာအဖြစ်တိုးချဲ့တတ်မှတ်လိုက်တဲ့နေရာမှာဒေသခံတွေပိုင်ဆိုင်တဲ့ဘိုးဘွားပိုင်မျိုးတွေဥယျာဉ်ချမ
အခုတည်နှော်ရဲဦးဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်အနောက်ဘက်မောင်နှောခရိုင်အတွင်းမှာအခြေချနေထိုင်ဖို့အတွက်လူဝိတရားခန့်ရှိတဲ့ရန်ပြင်းမန်အောင်နဲ့တန်ရွှဲမျိုးတွေကမိသားစုတွေနိုဝင်ဘာလအစောပိုင်းကလေးကစတင်ရောက်ရှိလာနေကြပြီဖြစ်တယ်လို့နောက်ထပ်ပြောင်းရွှေ့လာမဲ့မိသားစုတွေလည်းမောင်နှောဒေသမှာအလုတ်ကင်တွေလုံနိုင်အောင်လူမှုဖွဲ့စည်းတွေကနေစီစဉ်ပေးနေကြပါတယ်။မောင်အေးကနေစုစည်းတင်ဆက်ထားပါတယ်။
မောင်တော်မျိုးနယ်အတွင်းကိုပျောက်ရွှေ့လာတဲ့မိသားစုတွေနေထိုင်ရတော့ကုညီဆောင်ရပဲ့နေတဲ့ခြေနေနာပတ်သက်ပြီးမောင်တော်မျိုးနယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးမောင်ဦးကခုလိုပြောပါတယ်
ဒီဆရာမကြီးရဲ့ဒီကြေကြေပုံစံတော့သူကပဲဆရာကြီးပြီးတော့အခုပြေးနေတယ်ဗျာဝီရီကပြေးပြပါတယ်အခုကျွန်တော်ဆက်ရတဲ့အချိန်မှာသူကဒါအခုကြီးတို့လည်းဒါအခုကြီးပြေးရမယ်အဲ့လိုတုံ့ပြန်လို့ရှိတယ်ဗျာ
အခုပျောက်ရွှေ့လာတဲ့သူတွေကတော့သံတွေးမျိုးနယ်ဆောင်းအိုက်ကြေရွာဖက်ကဖြစ်ပြီးစူးစူးပေါင်းအားအားတရားခံရှိပါတယ်သူတို့အခြေတရနေထိုင်နိုင်ဖို့အတွက်မောက်တော်မျိုးနယ်အောင်းတောင်ကိုတန်ကောက်သောင်းဖောက်ခွေစားတဲ့ကြေရွာတွေအနိမ့်မှာအနောက်ဖက်ဒေသရခိုင်နေမြေပြည်လေထူထောင်ရဲကော်မတီကလည်းအလှရှင်တွေကလှူတန်းတဲ့ငွေတွေနဲ့နေအိမ်တွေစောက်ပဲ့နေသလိုရေလုံးကတော့လေစားလေနဲ့ငေါဖန်ပိုက်တွေထောက်ပံ့ပေးထားပါရယ်လုံချုံမှုမရှိတဲ့မောက်ရွတ်ဒေသကိုအခုလိုအခြေချနေထိုင်ဖို့လာတဲ့မိသားစုတွေအတွက်လုံချုံရဲ့အခြေအနေကိုလေဥမောင်ဦးကအခုလိုစပြောပါရယ
်ဒီကနေ့ဆက်လက်ရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခ
ိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကရခိုင်ပြည်နယ်ကစတန်းစက်ကူဆက်ယုံရပ်ဆိုင်သွားတဲ့အတွက်အလုတ်သမားတွေထိခိုက်မှုတွေရှိနေတဲ့အခြေအနေကိုတော့မြင်းစနိုင်ကနေအခုလိုစူးစီးတင်ဆက်ထားပါတယ်
။အလုတ်ရပ်ဆိုင်ခံရတဲ့ဆက်ယုံစုမှုဦးဆောင်ဝင်းကစတန်းစက်ကူဆက်ကဝန်ထမ်းခြေနေကိုအခုလိုပြောပါတယ်
။ဒီဘောဆိုကျွန်တော်တို့ဝန်ထမ်းဘဝကနေဒီဘက်ကြောင်းလာတဲ့ရေချက်ကတော့ကုမ္ပဏီမှာလုံးလုံးမယ်ဆိုတဲ့ရေချက်နဲ့ဆိုလို့ချက်ခဲ့တဲ့ဝန်ထမ်းကအလုတ်သမားရဲ့အလုတ်ရှင်ရဲ့ပြည်내ဆွေးရရေးဖွဲ့ရဲ့ရှင်းနိုင်ခြင်းမရှိဘဲနဲ့ဒီလိုတရေတည်းလုပ်လိုက်ရတော့ကျွန်တော်တို့ဝန်ထမ်းတွေရဲ့တာဝန်ကြီးနေပါဘဝရှိပြီးရေရပြောင်းမှုမရှိတဲ့အနာကောက်ကိုထောက်ဆောင်သွားတယ်လို့ကျွန်တော်နေပါတယ်ချပါတယ
်။ရွှေတန်လွင်ကုမ္ပဏီကနေဝန်ထမ်းတွေကိုနှစ်နာချင်းနေနဲ့လောက်ခလာစာ၅လစာနဲ့အလုတ်ရပ်ဆိုင်တယ်ဆိုတဲ့အကြောင်းကိုနိုဝင်ဘာ29ရက်နေ့ကနိုတစ်စာလာကတ်ခဲ့ကြောင်းလက်ရှိမှာဝန်ထမ်းတွေဟာကိုယ့်ဟာကိုယ်ရှာဖွေစားတောက်နေရတယ်လို့ဦးဆောင်ဝင်းကဆက်ပြောပါတယ
်။ကျွန်တော်တို့ဘဝတွေကဘလောက်ကန်လို့ရှိဒီဝန်ထမ်းအရာလေးပါပဲနေပြီးတော့ကိုယ့်ဟာကိုယ်ပဲရှာဖွေစားတောက်ရမယ်ရှင်းဖြစ်နေပါလား
။ရွှေတန်လွင်ကုမ္ပဏီကနေစစ်တောက်ဆက်ကိုဆက်ရုံကိုလွှတ်ယူခဲ့စဉ်ကလောက်ကန်ခွေလန်းတွေစင်ဆက်မပြတ်လောက်ခွေပေးမယ်ဆိုတဲ့ကတိကဝတ်ပေးခဲ့လို့ဝန်ထမ်းတွေကလည်းအငြိမ်းစားယူပြီးကုမ္ပဏီဝန်ထမ်းဖြစ်တဲ့ကုမ္ပဏီကိုပြောင်းလာခဲ့ကြတယ်လို့ဝန်ထမ်းတွေကပြောပါတယ်။လက်ရှိမှာရွှေတန်လွင်ကုမ္ပဏီနေနဲ့လုပ်ငန်းတွေဆက်ဆောင်ရွက်နိုင်ခြင်းမရှိတဲ့ဝန်ထမ်းတွေကိုလှဆင်လှစာပေးနေရတာကိုမတတ်နိုင်တော့တဲ့အတွက် สักอย่างกูเปลี่ยนอาภูเปลี่ยนสุยาโอเต็มเปียท่าเรือลูเปลี่ยนสุยาหนุนใจมูอุ้มยตังเวงกับเปียวบาร์เลยสุดท้ายสุดท้ายวันนี้พัฒน์ลูกชุดนั้นกูไม่ยังเลยว่ามาตรงนั้นสักสองวันนี้มาชิดลูเปลี่ยนอาภูเนาะแล้วใช่ไหมชุดนั้นวันนั้นใช่แล้วก็ไอ้เนี่ยว่ามาวันนั้นไอ้ยาเลยใช่แล้วก็เราเซ็งไปสิ่งนี้ใช่แล้วทำไมกิจการในพัฒน์ปีชุดนั้นลุงกมลิกาพิชิมเปียมาเปียเจ้าแล้วเราเซ็งเล่นพิมาตาเปลี่ยนสุยากับเปลี่ยนเล kwa mu a a ye yu ye sa re a chet dwi ne san da thauk pho khe ja ba de.
Akhu sat bi tadin chin chauk ko na sin ja ya ma ba shin.
Nangan ye so nwe mu mya sat let lou saung pho atwe UNFC a phwe ga ni nangan daw atain bin khan pok ko daw san su ji ne tam daw ga kwe ye u si chauk bo chauk mu ji min online do than ko ti cha si sa na saung pe pho khe ba de.
စစ်တွေရန်ကုန်ကာလာမြတ်ဦးမြို့ထမင်းရစ်ဂျေးရွာအနီးကမိုင်းတွေဟာရခိုင်တပ်မတော်အေအေကထောင်ထားတဲ့မိုင်းတွေဖြစ်တယ်လို့တပ်မတော်ကကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ချက်ကိုအေအေဘက်ကညှင်းဆိုလိုက်ပါတယ်။တော်တော်ရှင်တွေခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ Patalu, Swinwe Jamamu, Pawin, Swinwe Luduri, Vue Yonjo phone number, Tit, Nitonya, Nit, Tonshin, Nang Nang Aligo, Kosuviro, Mimiru, telephone number, Digo, Binemarik, Mia. Jagging season day, Somatakima, Kuro, the day at Jinjugo, go on when Ua Kentama, Chabare.
PNA make a Yuka Bama, Russia, Chow, and now Shaka, Ellis, Sunny Arago, Russia, the Mara, Vladimir Putina, the Geneva Pechalaglu, American Tamatone, Tranet, Tamedica, Tamara Pieti, Awemu, Tone Tecapu, Suswatcha, Teta Pichone, Piosu Lepare, and then I say, Poman Pianchilla, Melu Mulin Jolle, Moscow Muroma, the Geneva Piloke, Nepal, Trena, Shilamodu, Russia, the Mara, Piosu Lepare. American Piazu, Obama Pine Kuzapu, Teluto Mania to Chimpagere, two Yuka Wema, Republican Padigan, Chimpangere, Raimon in a Shonin Yang Lekambi, Makane Lango Lepo, Tomokakos, Tok Jonesa, Titona Pare, Inganiga, Yuka Pomaro, Tomokakos, Jonesa, Tokam, Lisa Kutama Kuya, I know, Tempepite, Raimugaro, Lisa Shitama Lia, I know, Ati Yashigayawa. Sumarianang and Mugadi Shimuga, Diga Yetin and Chowan Kutu, Atikan Pokotamatu, Dine Poko Teke Kayaga, Yetapo and Sashi Utamane, Tisombi, Sangayote, Yashizavare, Sumari Yetapo, Turone, Konsa Linipi, Tama Savia, Kanadre, Jena Kaya Yetin and Jama, Yetapo and Lichinio, Yea, Sanguela Dua, Dine Soimabe, Poko Teke Kayalu, Pidagan, Yea Shiga, Piosu Viraba. ဒီကပြင်းနဲ့မြောက်ပိုင်းမှာမြန်မာလူမျိုးတပ်ဖွဲ့ရဲ့နေမည်ရှင်းလင်းတဲ့စစ်စင်ရေးတွေစတင်တဲ့ပထမတစ်လအတွင်းတည်ဆုံးလူဝင်ရမှုစဉ်အခြေတွေ့ဟာ၆၉၀၀တန်မှနေရှိခဲ့ကြောင်းနေစည်းမချဆရာဝန်များဖွဲ့ MSF ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကောင်းလင်းဦးပြပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတော့ပက်ထရစ်ဒေဝါဖြစ်ပါတယ်ဗီအိုအေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီစနေနေ့တိုင်းလူပီတာ24နှစ်ဆန်5တုံးဆက်နှစ်နဲ့50တိတဝါနေ့ထုတ်လွှင့်ခဲ့တာဖြစ်ပါတယ်တို့ရရှင်နေအားလုံးဘေးဘေးရာဝေးကွာပ
This program has come to you from the Voice of America, Washington.